Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဗီယိုအမေရိကန်တန်ရဲ2024ခုနှစ်ဇန်နဝါရီလ30ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂျော်ဒန်နိုင်ငံမှာအမေရိကန်တပ်သား3ဦးဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးသွားတာနဲ့ပတ်သက်လို့ကြီးမားတဲ့တုံ့ပြန်မှုလုပ်ဖို့အစီအစဉ်နေတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပေါ်မှာထိခိုက်နိုင်ခြေရှိတာတွေကိုစီးပွားရေးလုပ်ငန်းတွေသတိပြုစဉ်းစားဖို့အမေရိကန်ဆွေးနွေးကနေပြီးတော့အကြံပြုချက်တရထုတ်ပြန်ပါတယ်။မြန်မာရေးအာဆီယံကျိုးပမ်းမှုတွေပေါ်မှာနိုင်ငံရေးအရသုံးချမှုတွေကိုကာကွယ်နှံ့အောင်လို့မြန်မာရေးပါဝင်ပတ်သက်သူတွေအမျှော်မြင်ရှိကြဖို့ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးက3ပြပြောဆိုပါတယ်
။ခရင်ပြည်နယ်မှာစစ်တပ်ရဟယင်ပြစ်ချခံရတဲ့ဆိုတဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တရုတ်ဆိုင်ရာမူဝါဒနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေအပေါ်သဘောထားစစ်တန်တဲ့ဂါဇာမှာဖုံးအားသွင်းနိုင်ဖို့နဲ့ဘက်ထရီတွေအပြည့်နိုင်ဖို့အလဲကျဆောင်စမ်းကြရတဲ့အချိန်နေပြင်းထန်ကလယ်သမားတွေရဲ့အခက်အခဲစတဲ့သတင်းဆောင်မတွေကိုလည်းသတင်းတွေပြီးမှနားဆင်ကြရပါမယ်။အပတ်စဉ်ခဏတွေတည်းမှာတော့သတင်းထောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောက်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကတင်ပြပေးပါမယ်။
ဂျော်ဒန်နိုင်ငံမှာအမေရိကန်တပ်သား3ယောက်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးအကျိုးဆက်အလွန်ကြီးမားမဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်မှုအမေရိကန်ကစီစဉ်နေတယ်လို့သမ္မတအင်ဘူရိုကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဆီးရီးယားနယ်စပ်နေဂျော်ဒန်အရှေ့မြောက်ပိုင်းကအမေရိကန်စစ်သားတွေနေထိုင်ရာနေရာကိုတိုက်ခိုက်ခဲ့ရမှာစစ်သား34ယောက်လည်းဒဏ်ရာရှိခဲ့ပါသေးတယ်။ဒီအတွက်အီရန်ကျောတောက်နောက်ခံစစ်သွေးကြွတွေအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအပြစ်ဖို့လိုက်ပါတယ်။သမ္မတဘိုင်ဒန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ဂါဘီက CNN ရုပ်မြင်သံကြားကိုသမ္မတဘိုင်ဒန်တုံ့ပြန်နိုင်မယ်လို့ပြောခဲ့တာပါ။ဒါပေမဲ့အမေရိကန်ကအီရန်နဲ့စစ်မဖြစ်ချင်တယ်လို့အရှေ့လေပိုင်းမှာပဋိပက္ခပူကျဲပြတ်လာအောင်မလုပ်လို့ဘူးလို့လည်းဂျွန်ဂါဘီကဆိုပါတယ်။အောက်လွတ်တော်က Republican ဝေဖန်သူတချို့ကတော့အီရန်ကိုဓာတ်ရိုက်တိုက်ခိုက်ဖို့ Democrat သမ္မတကိုတောင်းဆိုလိုက်ကြပါတယ်။ Palestine နိုင်ငံကိုထောက်ခံဖို့ကာကွယ်မှုနဲ့ပတ်သက်ပြီးတော့အခုကရေးအုပ်စုတွေကဆုံးဖြတ်ကြရမှာတော့အီရန်နိုင်ငံကဘယ်အခန့်ကဏ္ဍကမှမပါဝင်ပါဘူးလို့အီရန်နိုင်ငံ၏ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကပြောကြောင်းအီရန်နိုင်ငံတို့ပိုင်သတင်းဌာန IRNA ကပြောပါတယ်။အမေရိကန်နိုင်ငံ၏ဝန်ကြီးအန်တိုနီဘလင်ကန်နဲ့မြောက်အတ္တလန်တိတ်အရေးမဟာမိတ်အဖွဲ့ NATO အတွေ့အမှုချုပ်ယွန်စတန်တန်ပတ်တို့အမေရိကန်နိုင်ငံဝါရှင်တန် DC မှာတင်းလာနေကတွေ့ဆုံခဲ့ကြပါတယ်။NATO တွင်အမှုချုပ်ဟာယူကရိန်းကိုဆက်လက်အကူအညီပေးရေးတိုက်တွန်းမှုလွတ်တော်အမတ်တွေပြင်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုအမေရိကန်ကိုရောက်ရှိနေကြတာပါယူကရိန်းကူညီပေးရေးကိုအမေရိကန်နိုင်ငံရဲ့နယ်စပ်လူဝင်မှုကိစ္စတခြားနိုင်ငံရဲ့ကိစ္စတွေနဲ့အောက်လွတ်တော် Republican အမတ်တွေကချိတ်ဆက်ထားတာကြောင့်ကြံ့ကြာနေတာဖြစ်ပါတယ်ယူကရိန်းမှာဖြစ်ပျက်နေတဲ့အကျဉ်းပြတ်ချက်ဆမှုတွေကိုဝေဖန်သူတွေကထောက်ပြထားကြပါတယ်ရုရှားကိုတိုက်ဖို့အမြောက်ကြီးတွေဝယ်ယူရေးသတ်မှတ်ထားတဲ့အမေရိကန်ဒေါ်လာသန်း40ကိုအလွဲသုံးစားလုပ်ဖို့လက်နက်ကုမ္ပဏီဝန်ထမ်းတွေကတာဝန်ရှိသူတွေနဲ့ရှိုးဝယ်ပူးပေါင်းကြားစီခဲ့ကြတယ်လို့ယူကရိန်းလုံခြုံရေးဌာနကစနေနေ့ကပြောထားပါတယ်။၅ယောက်ကိုတရားစွဲဆိုထားပြီးတယောက်ကိုဖမ်းဆီးထားပါတယ်။ငွေတွေကိုတော့သိမ်းဆည်းရမိပြီးကာကွယ်ရေးဘတ်ဂျက်ကိုပြန်လည်လွှဲပြောင်းပြီးပြီလို့ယူကရိန်းရှေ့နေချုပ်ကပြောပါတယ်ခင်ဗျာ။
and then mena phan myanmar wa da season ni go mena 6 nai ka ni 9 nai thi pyrometer 32 kilohertz 9335 ne 9383 nya pyrometer 49 kilohertz 6153 nya pathama nai wa ma line lat meter 190 kilohertz 1505 lo ka ni pyo thau twin pin ni ba de shin
inga ni mena khin tarin ni go voa yau tan ka ni set let chin nya ni ba de မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပေါ်ထိခိုက်နိုင်ခြင်းအပြစ်ပြတ်ချစားမှုလူခွင့်ရေးနဲ့အလုံသမားခွင့်ရေးချိုးဖောက်မှုတွေအားပေးမိနိုင်ခြင်းကိုစီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေသတိပြုစဉ်းစားနိုင်ဖို့အတွက်နောက်ဆက်တွဲအကြံပြုစာလွှာကိုအမေရိကန်အစိုးရကတနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။2022ခုနှစ်ဇန်နဝါရီလတုန်းကလည်းအခုလိုအကြံပြုစာလွှာထုတ်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအကြံပြုချက်ကိုအခုစာလွှာကနောက်ဆက်တွဲထပ်မံဖြည့်ဆည်းလိုက်တာပါ။ဒီမိုကရေစီလူခွင့်ရေးအတွက်ရထမအေးစရာဖြစ်ပြီးအကျပြချစားမှုကိုအားပေးနိုင်တဲ့ဖြည့်ဆွက်နယ်ပယ်တွေကတော့မြေရှားတပ်တုလုပ်ငန်း အခြေခံတပ်တူတွေဖြစ်ကြတဲ့ဂျင်းနီခဲနီကယ်တန်ဘျူအလူမီနီယံသွတ်နဲ့ရွှေလုံငန်းတစ်လုံငန်းလေကြောင်းဆိုင်ရာဝန်ဆောင်မှုအစိပ်ပိုင်းရောင်းဝယ်ပံ့ပိုးမှုနဲ့လောင်စာဆီလုပ်ငန်းတွေဖြစ်ကြတယ်လို့ကြေညာချက်မှာပြောထားပါတယ်။ဂျရက်ဘေးစရာလုံဆောင်ချက်တွေကတော့စစ်တပ်ကအသုံးပြုလာမှာစစ်တပ်ကိုပံ့ပိုးတာနဲ့နိုင်ငံတော်ပိုင်းဗန်တွေနဲ့တခြားငွေကြေးဝန်ဆောင်မှုတွေကိုအသုံးပြုတာနိုင်ငံတကာအသိမှတ်ပြုထားတဲ့အလုံမွားခွင့်ရေးတွေကိုချိုးဖောက်နိုင်တဲ့လုံဆောင်ချက်တွေဖြစ်တယ်လို့ကြေညာချက်မှာသတိပေးထားပါတယ်။မြန်မာနိုင်ငံ2024ခုနှစ်မှာခရီးယာဘာသာဝင်တွေကိုယုံကြည်ရာကိုယ်ဝယ်ဝေးပြဖို့အခက်အခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာရှိနေတာမို့မြမအရေးကိုနှစ်ဆသုံးလို့ဖို့အမေရိကန်အောက်လွတ်တော်နိုင်ငံသားရေးရဆက်ကော်မတီဥက္ကဋ္ဌခရစ်စမတ်ကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ
် I think the importance of this meeting is to get all of us to redouble our efforts to help the children to again
get firm ရေးပါမှုကမြန်မာနိုင်ငံကိုကူညီဖို့ပြောင်းလဲဖို့နဲ့ကွန်ကရစ်လွှတ်တော်မှာတခါပြန်အယုံဆက်ထားရဖို့ကျူပါအထောက်အပံ့တွေကိုနှစ်ဆသုံးလို့ဖို့ပဲလို့ကျွန်တော်ထင်ပါတယ်စီအစိုးရကအနိုင်မယူနိုင်လောက်အောင်အင်အားကြီးနေတာမျိုးမဟုတ်ပါဘူး။ဒါကိုစီရေးအခြေအနေပါတွေ့နေရပါတယ်လို့ဆက်ကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်ခရစ်စမတ်ကပြောသွားခဲ့တာပါ။မြန်မာနိုင်ငံမှာဘာသာရေးအချို့ပေါက်ခံရတဲ့ပုံကိုယ်တွေနဲ့သူတည်နာလောက်ခဲ့သူတွေကအောက်လွှတ်တော်မှာလာရောက်တင်ပြတဲ့ဘွဲ့ကိုတနင်္လာနေ့ကကွန်ဂရက်ရဲ့ Ray Bun House အဆောက်အဦရုံးကမှကျင်းပခဲ့ပါတယ်။ဒီဘွဲ့ကိုမျိုးသားချင်းချင်းရေးအစိုးရပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကိုစားပြုကော်မတီ CRPH တာဝန်ရှိသူတွေလည်းတယောက်ခဲ့ကြပြီး CRPH ဥက္ကဋ္ဌဦးအောင်ချင်းညွန့်ကအဖွဲ့မှချက်စကားပြောကြခဲ့ပါတယ်။နိုင်ငံတကာဥပဒေပညာရှင်များကော်မရှင် ICJ ရဲ့2023ခုနှစ်ထုတ်မှတ်တမ်းအရဆိုလို့ရှိရင်တော့ခရီးယာဘာသာရေးဆိုင်ရာအဆောက်အအုံ89ခုနှစ်နဲ့ဗုဒ္ဓဘာသာဆိုင်ရာတာရဏိကအဆောက်အအုံ94ခုပျက်စီးခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့လူခွင့်ရေးလို့အတွက်လှုပ်ရှားနေတဲ့ Chin Association of Maryland ရဲ့ကချက်ဘူးအရာဆိုရင်တော့2021ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဒီဇင်ဘာအတွင်းဘာသာရေးအဆောက်အအုံပေါင်း220ပြည့်စည်ခဲ့ရတယ်လို့အဖွဲ့အစည်းအင်္ဂါသားမှဖော်ပြပါတယ်။ဒါအပြင်ပြီးခဲ့တဲ့2023ခုနှစ်စက်တင်ဘာကနေနှစ်ကုန်အထိမှာချင်းပြည်နယ်ဂင်းနီနယ်ခေါ်ကယားပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတို့မှာနောက်ထပ်ခရီးယာဖျားကြောင့်23ကြောင့်စစ်ကောင်စီလက်ထက်ကြောင့်ပြည့်စည်ခဲ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာကျတဲ့ကိုဖြစ်ရှိရမှာအလုံးသဘောတူထားချက်9ရအကောင့်ထဲပေါ်အောင်ဆက်လက်တွန်းအားပေးဖို့အာဆီယံအဖွဲ့ဝင်တွေကဆက်လက်ခိုင်ဆွဲထားတဲ့အတွက်အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကဝမ်းမြောက်ဝမ်းသာကြိုဆိုလိုက်တယ်လို့အင်ဒိုနီးရှားနိုင်ငံတော်ပိုင်းသတင်းဌာနအန်တာရာကပြောလိုက်ပါတယ်အလုံးသဘောတူညီချက်9ရအကောင့်ထဲပေါ်ဖို့ဘယ်နိုင်ငံကမှနှောက်ယှက်တဲ့လုပ်ရက်တွေမလုပ်ဘူးလို့အင်ဒိုနီးရှားနိုင်ငံကမျှော်လင့်ကြောင်းကျမတို့လက်မဲ့ခြေလမ်းတွေကိုနိုင်ငံရေးရာအသုံးချသွားမှကိုကာဝယ်နိုင်အောင်မြန်မာနိုင်ငံကပါဝင်ပတ်သက်သူတွေနဲ့အပြောအမြင်ရှိရှိထိတွေ့ဆက်ဆံရေးကအရေးကြီးပါတယ်လို့မစ်ပါဆူဒီကတရိပ်ထုတ်ပြန်ချက်မှာပြောကြပါတယ်။အာဆီယံရဲ့အားလုံးသဘောတူညီချက်9ရပ်ကပြောတာကအားလုံးပါဝင်တဲ့တပြိုးသားလုံးတွေ့ဆုံဆွေးနွေးရေးဖြစ်ပါတယ်။တရုတ်နိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့နဲ့စစ်ကောင်စီတို့ညီနိုင်ဆွေးနွေးရေးမှာဂျာဝင်ဆောင်ရွက်နေသလိုမြန်မာစစ်တပ်ကတဖွဲ့ချင်းနဲ့ဆွေးနွေးရေးကိုဇောင်းပေးပြောဆိုနေရှိခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရဲ့ထုတ်ပြန်ချက်မှာတော့နိုင်ငံရေးအသုံးချနိုင်တဲ့လောက်ကိုင်းမှုကိုတီးခြားထုတ်ဖော်ပြောကြားသွားတာမရှိပါဘူးမြန်မာနိုင်ငံရဲ့အခြေခံပြဿနာကဘာကိုပဲလက်မှတ်ထိုးထိုးစစ်ကောင်စီကယုံကြည်စရာမရှိတာပါပဲလို့မြန်မာနိုင်ငံဆက်ရကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တွန်အမ်ဒူးကပြောကြားလိုက်ပါတယ် Channel News Asia သတင်းကမင်းမြန်ရမှာတွန်အမ်ဒူးကအခုလိုတနင်္လာနေ့ကပြောကြားလိုက်တာပါအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်တက်ရောက်ခဲ့ပါတယ်။အာဆီယံဆက်ဆက်ကိစ္စတွေနဲ့ပတ်သက်လို့ပြောကြရမှာစစ်ကောင်စီကဒီနှစ်ဓာတ်ကိုသဘောတူတယ်နောက်တစ်နှစ်ဓာတ်နဲ့စန့်ကျင်ဘက်ကိုလုပ်တယ်လို့သူကဆိုပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်ရဲ့ရည်ရွယ်ချက်ကအာဏာဆက်ရှိနေဖို့ဖြစ်ပြီးဒီအတွက်တရားဝင်မှုငွေနဲ့လက်နက်တွေတူလိုနေပါတယ်လို့မစ္စတာအန်ဒရူးကပြောပါတယ်။မြန်မာနိုင်ငံဟာဘေးအန္တရာယ်တစ်ခုပေါ်နောက်တစ်ခုထပ်စစ်ကြုံရတယ်လို့လည်းတော့အန်ဒရူးကဆိုပါတယ်မြမကလေးတွေဟာငတ်မွနေကြရပြီးတိုင်းပြည်ရဲ့လူကြီးတဝက်ကျော်ကစင်းရဲတွင်နဲ့ရောက်နေပါတယ်လွန်ခဲ့တဲ့3နှစ်အနာသိမ့်ပြီးကြတဲ့ကမြန်မာနိုင်ငံဟာအလွတ်ကိုကြီးမားတဲ့ဘိတ်ဒုက္ခတွေရောက်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကဆိုပါတယ်ခင်ဗျာ
ဒီ ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ဝတီမြို့အနီးတင်ကန်းညီနောင်ကချင်းမြန်တရင်ခမာယာ355မှာဇန်နဝါရီလ29ရက်နေ့မိုးလယ်2နာရီခွဲခန့်ကစစ်ကောင်စီစစ်ရဟတ်စဉ်တစီပြက်ချခဲ့ပါတယ်။ KNU ပူပေါင်းတပ်ဖွဲ့တွေဘက်ကတော့သူတို့ဘက်ကပြက်ချခဲ့တာဖြစ်ပြီးရင်ပေါ်ပါတဲ့တပ်မလေးလေးတပ်မမှုဘုံမှုချုပ်အေးမင်းအောင်အပါအဝင်ငါးဦးခန့်တိဆုံးခဲ့တယ်လို့ထုတ်ပြန်ပြောဆိုပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင်သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ဝတီမြို့နယ်တင်ကန်းညီနောင်ကတက်မလေးလေးတက်မမှုစီးလာတဲ့ရဟတ်ရင်တစည်းဟာဇန်နဝါရီလ29ရက်နေ့ကပြက်ချသွားခဲ့တာပါ။ဒီပြက်ချမှုဟာစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကစနိုက်ပါသမားတွေကရဟတ်ရင်မောင်းကိုပစ်ချခဲ့တာကြောင့်လို့ပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကအခုလိုပြောပါတယ
်ဒီနေ့2နာရီ45လောက်မှာပေါ့နော်ဒီဟာကုန်းဒီကိုဗစ်ဟိုကသင်္ကန်းကြီးနောက်ဒီဟာကုန်းကိုဟိုတက်ချင်းမှုရောက်လာတဲ့လေးလေးတက်မှမှုပါဝင်အာအေးရဟတ်ရင်နဲ့ပေါ့နော်လာတဲ့ချိန်မှာကျွန်တော်တို့ဒီဟိုဘူတာဘောအဖွဲ့ကပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကနေပြီးတော့စနိုက်ပါနဲ့ပြလိုက်တာနေရင်ရဒီရဟတ်ရင်မောင်ရဲ့ပိုက်လုံးကိုဖြိလိုက်ခါကြတော့နေရင်ကအာထိုးကြသွားတာပေါ့ပြက်သွားတာပေါ့နော်ပြက်သွားတဲ့အချိန်မှာအဲ့ဒီတက်မှမှုတက်မှမှုပါဝင်ရေပေါ့အလုံးပေါင်း9ယောက်ပေါ့ဒီအန်လီပိုက်လုံးပေါ့အလုံးရေပေါ့9ယောက်အာကြာဆုံးသွားတယ်ပေါ့တင်းရတာဒီနေ့ဖြစ်တဲ့ဖြစ်စဉ်ပေါ့နော်ဟုတ်ကဲ့သင်ငန်းကြီးနောက်ပါပါဒီကကျွန်တော်စုံလင်းရသလားတော့ဒီတက်မှမှုကပြင်းထန်တန်ရာပေါ့နော်ဒါပေမဲ့ဒီနေ့ဒီတင်ရတော့ကြာဆုံးစီရောကြီးတော့ကြာတယ်ဟုတ်ကဲ့
ပြန်တန်းတဲ့ရဟတ်ရင်ကခနှိမ့်နှိမ့်ပြန်တန်းလာကြတော့ကြိုတင်တင်ရရှိထားတာကြောင့်ပါလုံနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်ဒါတင်ရလဲပါတာလေသူတို့တက်ချင်းလို့ဆိုတာသိတယ်အဲအဲ့ချိန်မှာကျွန်တော်စနိုက်ပါနဲ့ဆွမ်းချောင်းပစ်တာအဲပိုင်တော့ကိုဖြည့်တဲ့ခါကျတော့ရဟတ်ရင်အသိကုန်တယ်စနိုက်ပါကလည်းတမန်လက်နဲ့နေတဲ့သူကအဝေးကိုပစ်အဝေးရောက်နိုင်တယ်နောက်ပြီးထိရောက်မှုလည်းကောင်းတယ်အဲ့ဒါကွာဟမှုတွေရှိတယ်လေမင်းကလည်းဟိုဒီဟာစီရတော့ဒီရဟရင်ကတော့မီကရိုနိုက်တယ်လို့ပြောပါတာဟုတ်ကဲ့
စီရဟရင်ကတော့ခမရ355 356တရင်နှစ်ခုကြာတိုးအတွင်းမှာပြက်ကျသွားကြောင်းသိရှိရပြီးကယ်ဆယ်ရေးလုံဆောင်နေကြောင်းသင်ငန်းညီနောင်ဒေသခံတွေကပြောသလိုအမိမဖော်လို့တဲ့စစ်ကောင်စီတပ်သားတွေဘက်ကလည်းရဟရင်ပြက်ကျမှုကိုအတည်ပြုပြောကြားခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်တွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးရှင
်ကျောက်ဖြူရင်းနဲ့စီမံကိန်းနောက်ဆက်တွဲစာချုပ်အပါအဝင်တရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်ပြီး NUG ဂျာကာလအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားမြန်မာနိုင်ငံအပေါ်လှေနံတစ်ဖက်နည်းနဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနေတယ်လို့နိုင်ငံတကာကထောက်ပြကြတဲ့တရုတ်ရဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်မှာရော NUG ရဲ့နိုင်ငံခြားရေးမူဝါဒတွေကဘာတွေရှိမလဲဆိုတာကို NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ကိုငိမ့်ချန်းအေက VOA ရုံးချုပ်မှာတီးသန့်မေးမြန်းထားချက်ထဲကကောက်နှုတ်တင်ပြထားပါတယ်ရှင်
ဒီမူဝါဒနဲ့မှာနောက်တစ်ခုကတရုတ်ရဲ့ယင်းနှမြုံနယ်မှုပဲပေါ့ဗောနော် NUG နေနဲ့အာဒီကာဝယ်ပေးမယ်အတိမတ်ပြုမယ်ပေါ့နော်ဒါပေမဲ့တစ်ချက်မှာ2017 February မတိုင်ခင်ကသဘောတူညီထားတဲ့ဟာတွေအားလုံးကိုတွေ့ဆိုရင်တာဝန်ခွင့်မယ်သဘောဆက်ပြီးအတိုင်သွားမယ်ပေါ့နော
်ဒ
ါကခုလက်ရှိမှာတော့ဆေးအုပ်စုနဲ့ဒီတရုတ်နဲ့ပေါ့နောက်ဆုံးဆိုရင်ခု December ထဲမှာဆိုရင်အာဒီကြောက်ဖြူယင်းနယ်တွင်းစီမံကိန်းပေါ့နော်ယင်းနယ်စီမံကိန်းပေါ့အဲ့ဒီဟာကိုသူတို့ထပ်ပြီးတော့စာချုပ်ထပ်မံချုပ်တယ်ပေါ့နော်နောက်ဆက်တွဲစာချုပ်လို့ပြောသုံးလုံးတာပေါ့လေအဲ့တော့ဒါမျိုးတွေရှိလာတော့ဒီလိုမျိုးဆေးအုပ်စုနဲ့ဆက်ဆံနေတဲ့အချိန်လေးမှာရှိတဲ့သဘောတူညီချက်တွေပေါ့နောင်လာမဲ့အစိုးရဒါမှမဟုတ်လက်ရှိ NGO နဲ့ဆိုဘယ်လိုသဘောထားတယ်ဘယ်လိုအာမခံချက်မျိုးရှိလဲဗျ
ဟုတ်ကဲ့ဒါတွေကကျွန်တော်တို့2022ခုနှစ်တည်းကနိုင်ငံသားယင်းနှမြုံနယ်မှုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောထားကြေညာချက်ထုတ်ပြန်ခဲ့တာရှိပြီးသားပါဒါနိုင်ငံသားယင်းမူဝါဒဆိုတာတဲ့ယင်းနှမြုံနယ်မှုဆိုင်ရာမူဝါဒကိုမှအခြေခံပြီးတော့ကျွန်တော်တို့ထည့်သွင်းထုတ်ပြန်ခဲ့တာဖြစ်တယ်။အဲ့ဒါဘာလဲဆိုတော့ကိုစစ်ကောင်စီကိုကျွန်တော်တို့ကစီရေးလည်းဖြတ်စီးပွားရေးရလည်းဖြတ်ပေါ့နော်ဖြတ်နိုင်သမျှသူ့အပေါ်မှာဝင်နေတဲ့ခုနပြည်သူလူထုကိုတက်ဖြတ်တဲ့နေရာမှာအကြမ်းဖက်တဲ့နေရာမှာသုံးခွင့်မရအောင် revenue မှန်သမျှပေါ့နော်ဟို resource man များကိုကျွန်တော်တို့ဖြတ်တောက်တဲ့နေရာမှာစီးပွားရေးပိတ်ဆို့မှုဟာလည်းပဲအဲဒါတခုကဏ္ဍတခုအနေနဲ့အပါအဝင်ဖြစ်တယ်အဲ့တော့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကစစ်ကောင်စီကို legitimacy ပေါ့နော်တရားဝင်မှုအတိမတ်ပြုမှု သူလည်းတက်ရောက်တယ်လို့တခါတော့ငွေကြီးအရာဘဏ္ဍာရမုံငွေကြီးအရာလည်းတက်ရောက်မှုတွေရှိနိုင်တယ်ထောက်ပံ့နေဖြစ်နေဒါကြောင့်မို့လို့အဲနှစ်ခုလုံးပေါ့ political legitimacy အရာရောနောက်ပြီးတော့ဒီ economic support တွေအရာရောဖြတ်တောက်ဖို့လို့ကျမတို့ဟိုဆက်ဆံမလုပ်ဖို့လို့ဆိုပြီးတော့ကျမတို့ထုတ်ပြန်ခဲ့တာရှိတယ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ဘာဖြစ်လို့ဆိုတော့တစ်ချက်တရားမဝင်အဆိုတရားမဝင်အာဏာသိမ်းတာဖြစ်တယ်လူမှုကိုကိုးစားမပြုဘူးအဲ့တော့လူမှုကိုကိုးစားမပြုတဲ့ဒီစစ်အာဏာသိမ်းထားတဲ့အာဏာရှင်တွေနဲ့ချုပ်ဆိုတဲ့ဘယ်စာချုပ်မှန်သမျှကျွန်တော်တို့တာဝန်ခံမှာမဟုတ်ဘူးဆိုတာကိုပြောပြသားဖြစ်တယ်ပေါ့နော်အဲ့ဒါကိုပဲကျွန်တော်တို့ reiterate လုပ်ပြီးတော့ပြန်လည်ပြီးတော့ဒါ reflection လုပ်ပြီးတော့ဒါတရုတ်ကိုပြောရဲဆိုပေမဲ့အားလုံးနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဘူဝါရအားလုံးကို cover ဖြစ်ပါတယ
်ဟုတ်ကဲ့ဗျဒီနိုင်ငံရေးကကျွန်တော်တစ်ဖက်ပြန်သွားနေပါတယ်ဗျဒီတရုတ်ကဒီမြို့မပြိပခပေါ့နော်လက်နက်ကင်တိုက်ပွဲတွေရောနိုင်ငံရေးရောပုံမှာနှစ်ဖက်မှာခွပြီးကစားနေတယ်ပေါ့နော်သုံးသက်နိုင်ငံတကာသုံးသက်ကြတယ်ပေါ့နော်တချို့ဆိုရင်စကလုံးက divide and rule လို့ပြောတယ်ပေါ့နော်အဲစကလုံးကိုသုံးတယ်ပေါ့နော်ဝင်းကြီးနေနဲ့ဆိုရင်ဒီပုံမှာဘယ်လိုမျိုးလက်ရှိအခြေအနေပေါ့ခြုံငုံသုံးတယ်ဝင်းကြီးနေလည်းဘယ်လိုမြင်လဲဗ
ျဟုတ်ကဲ့ဟိုတကယ်တော့နိုင်ငံတော်တော်များများကတိတ်ပြက်ပြက်သားသားကြီးတော့မဟုတ်တချို့ moral အရာထုတ်ဖို့ပြောဆိုတယ် megaphone diplomacy ကိုသုံးပြီးတော့ထောက်ခံကြတာရှိတယ်တချို့ကျတော့လည်းဒီလိုပဲတိုးတိုးတက်တက်ကျမတို့မသိလိုက်ဖ ೇನೆ မသိဘဲနဲ့ဟိုအားလုံးပေါ့နော်ဟိုနိုင်ငံတကာတန်တမန်တွေမှာအသုံးလို့ရှိပါတယ်ဟို different stakeholder နဲ့ engage လုပ်တယ်ဆိုပြီးတော့စစ်ကောင်စီအပါဝင်ဒီတခြားသောအင်အားစုတွေနဲ့လည်းပဲထိတွေ့ပြီးတော့မှ engagement လုပ်နေကြတာလည်းရှိတယ်ဆိုတော့တရုတ်ကတော့ငကိုယ်တည်းကဟိုကျွန်မမြင်တာတော့လက်တွေ့ကြတယ်မြန်မာအရေးနဲ့ပဲဖြစ်ဖြစ်ကမ္ဘာအရေးနဲ့ပတ်သက်လို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်သူအကျိုးစီးပွားနဲ့သူဒါနိုင်ငံတိုင်းရဲ့နိုင်ငံတိုင်းကဒီလိုလိုပဲကျွန်မမြင်ပါတယ်ဥပမာဆိုအမေရိကဆိုလဲသူ့ရဲ့မြို့သားအကျိုးစီးပွားကဒီမိုကရေစီပရိုမိုးရှင်းသွားရင်ဒီမူကိုပဲတောင်းလျှောက်လိုက်တယ်ထို့သူပဲတရုတ်မှာလဲသူ့နိုင်ငံသားမူဝါဒနဲ့မြို့သားအကျိုးစီးပွားတွေဒါတွေရှိတယ်ပေါ့နော်မဟာဗျူဟာအကျိုးစီးပွားတွေပေါ့ဒီအပေါ်မှာအခြေခံပြီးတော့ပဲနိုင်ငံတွေကိုဆက်ဆံကြတာဖြစ်တယ်လို့ကျွန်မတော့မြင်တယ်ဆိုမြန်မာအရေးနဲ့ပတ်သက်ရင်လဲပဲကျွန်မထင်ပါတယ်ဒီတစ်ခေါက်အာဏာသိမ်းမှုမှာတရုတ်ရဲ့ချင်းကပ်ပုံကတော်တော်လေးတော့အရင်ရခင်မြန်မာပြည်ကအခုမှအာဏာသိမ်းတာမဟုတ်ဘူးပေါ့ပြီးခဲ့တဲ့စစ်အာဏာသိမ်းမှုတွေတုန်းကတုံ့ပြန်ပုံနဲ့အခုလူမှုတော်လှန်ရေးအပေါ်မှာဟလာဒီစီမင်းအောင်လာရဲ့အာဏာသိမ်းမှုပုံများတုံ့ပြန်မှုဟာကွဲပြားခြားနားမှုတော့ရှိတယ်လို့ကျွန်မတို့မြင်တယ်ဒါပဲကျွန်မတို့အတွက်ဟိုဘယ်လိုပြောမလဲမျှော်လင့်ချက်လို့ပဲပြောရင်လဲကြားနိုင်ပါတယ်ဗ
ျဟုတ်ကဲ့ဗျအဲ့တော့နောက်ဆုံးမိန့်ခွန်းအနေနဲ့ဆိုရင်အခုတရုတ်နိုင်ငံသားရေးဘူဝါဒနဲ့အတူတူပေါ့တော့တခြားအနောက်နိုင်ငံမူဝါဒနဲ့တူဒါတွေကနိုင်ငံတိုင်းနိုင်ငံခြားရေးမူဝါဒအချင်းချင်းကိုက်ညီမှုရှိလားဒွိဟဖြစ်နေစေလားဒါမှမဟုတ်ကွဲလွဲချက်တွေရှိသလားဗ
ျမရှိပါဘူးရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီနိုင်ငံခြားရေးမူဝါဒမှာလည်းပဲဒီအင်းနီနာချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းတိုးမြှင့်သွားမယ်ဒီပိုင်းနဲ့အဲထဲမှာပဲအဲကျမတို့မြန်မာဒီမိုကရေစီအရေးကိုထောက်ခံအားပေးနေတဲ့အစင်လာမဟာမိတ်တွေနဲ့လည်းပဲအဲပူးပေါင်းဆောင်ရွက်မှုကိုမြင့်တင်သွားမှာဖြစ်တယ်လို့အဓိကတော့ကျမတို့ main cause ကကျမတို့လည်းကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားပဲကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဆိုတော့အာဏာရှင်စနစ်ပြုတ်ကျပြီးတော့ဒီမိုကရေစီဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ဖို့ပဲဒါကိုထောက်ခံနဲ့အားပေးတဲ့ဘယ်နိုင်ငံနဲ့မှဆိုကျမတို့ကရင်းနှီးနှီးဆက်သွယ်ဆောင်ရွက်သွားဖို့အစဉ်သင့်ရှိတယ်ဆိုတော့ကျမတို့ principle အရပဲဆက်သွယ်ဆောင်ရွက်တာဖြစ်တဲ့အတွက် contradict မဖြစ်ဘူးလို့ပဲကျမပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါများ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်
VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုရုပ်သံစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေနေ့စဉ်မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933နဲ့938ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလမ်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြခင်မှာတော့သတင်းဆောင်မတွေနဲ့သတင်းဖတ်ဆင်ခန်းတွေကိုဆက်လက်နားဆင်ကြရပါမယ်ရှင်။
View American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ Line to Meter တို့အပြင်ကျွန်တော်တို့ View မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ famis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ View မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link မှာ application ရယူနိုင်ပါတယ်နော် View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတစ်လှည့်တင်ပြပါမယ်ရှင်စစ်ပွဲကြမှာရှင်သန်နေထိုင်ရတဲ့အချင်းအဝေးရောက်နေတဲ့မိတ်ဆွေမိသားစုတွေရောအဆင်ပြေလားလို့ဆက်သွယ်မေးမြန်းနိုင်ဖို့မိုဘိုင်းဖုန်းချိတ်ဆက်နိုင်ဖို့အရေးကြီးပါတယ် ဂါဇာဒေသမှာတိုက်ခိုက်မှုတွေကြားဖုံးအားသွင်းနိုင်ဖို့နဲ့အသက်ရှူဆက်လက်ပတ်နိုင်အောင်သုံးရတဲ့ဘက်ထရီအိုးတွေအားဖြည့်နိုင်အောင်ရတဲ့နေရာမှာလူတွေစုဝေးပြီးအလှည့်ကြအသွင်းနေကြပါတယ်။ Reuters သတင်းဆောင်မတစ်ပုဒ်ကိုခြေခံပြီးမအီတန့်စင်တင်ဆက်ထားပါတယ်ရှင်။
ဖုန်းအားသွင်းကြိုးရင်းနဲ့ကြိုးတန်းရှည်သွဲတဲ့မီဂျိုအက်စတန်ရှင်တွေရိုးရှက်ပြီးတော့ဆေးရုံတစ်ခုကပလက်ပေါက်တစ်ခုထဲမှာအလှည့်ကျအားသွင်းနေကြရပါတယ်။ဂါဇာဒေသတိုက်ခိုက်မှုတွေအတွင်းမှာနေအိမ်တွေကိုဆုတ်ခွာပြီးတော့ထွက်ပြေးခဲ့ရတဲ့အမျိုးသားတွေရဲ့တာဝန်တစ်ခုဖြစ်တဲ့မိုဘိုင်းဖုန်းအားသွင်းဖို့ကအခရာကျနေတာဖြစ်ပါတယ်။စစ်ပွဲတွေအတွင်းမှာအားပြည့်ပြီးတော့အသုံးဝင်တဲ့ဖုန်းရှိဖို့ကအရေးကြီးတာပါ။အစ္စရေးရဲ့တိုက်ခိုက်မှုတွေကြားမှာကွဲကွာသွားတဲ့ဆွေမျိုးသားချင်းတွေအဆင်ပြေရလားမိုဘိုင်းဖုန်းနဲ့ဆက်သွယ်မေးမြန်းနိုင်တယ်လို့အစားအစာနဲ့ရည်တန့်ဘယ်တော့ဘယ်နေရာမှာရမလဲဆိုတာကိုလည်းဖုန်းသုံးပြီးတော့ရှာကြည့်နိုင်ပါသေးတယ်။ညအချိန်ယာယီတဲထဲမှာမှောင်မိုက်နေတဲ့အခါမှာလည်းလက်ခံဖုန်းသုံးပြီးတော့ဓာတ်မီလိုမျိုးမီးထွန်းနိုင်တာပါ
။ဒီနေ့ကတော့3-4နာရီလောက်အချိန်ကုန်ခံပြီးဒီမှာဖုန်းအားလာသွင်းရပါတယ်။ဂါဇာအပိုင်းမှာအင်တာနက်နဲ့ဖုန်းလိုင်းဆက်သွယ်မှုရနေသေးတော့အဲ့ဒီကဆွေမျိုးတွေနဲ့ဆက်သွယ်ဖို့နဲ့မီးထုံးဖို့ဖုန်းကိုသုံးရပါတယ်ဆက်သွယ်ရတာခက်ပါတယ်လိုင်းတွေကမကောင်းတော့ပါဘူးဖုန်းကိုအားပြည့်သွင်းနိုင်ဖို့လည်းခက်ခဲပါတယ်အလွန်ဆုံး50-60ရာခိုင်နှုန်းလောက်ပဲဖုန်းအားသွင်းနိုင်တာပါစစ်ပွဲမတိုင်ခင်တုန်းကအလုံးအစင်ပြေတုန်းကဆိုရင်ဖုန်းအားပြည့်အောင်မြဲသွင်းနိုင်ခဲ့တာအခုတော့ဒါတွေကအိမ်မက်တွေလိုပါပဲ
သူကမွေးကင်းစာကလေးတယောက်အပါဝင်သူ့မိသားစုနဲ့အတူဂါဇာမြောက်ပိုင်းအယ်ရှာတီဒုက္ခသည်စခန်းကနေဂါဇာတောင်ပိုင်းရာဖာမြို့ကတဲရီမှာလာပြီးတော့နေထိုင်တာဖြစ်ပါလေရာဖာမြို့အမီရာတီစေယုံအပြင်ဘက်ကဖုန်းအားသွင်းတဲ့နေရာတစ်ခုကိုအခမဲ့သုံးဝင်ပေးထားတာကြောင့်လူအလာပြားနေပါလေနေအောင်ဒီဆိုလာဆွဲအင်းနဲ့ရရင်ရတယ်လို့စူဆောင်းထားပြီးတော့လောင်စာစီရတဲ့အချိန်မှာမင်းဆက်မောင်းပေးနေတာကြောင့်ဒီစီးရုံရဲ့လက်စစ်လိုင်းကနေတဆင့်ပလက်ပေါက်တွေကနေဖုန်းအားသွင်းနိုင်အောင်လုပ်ပေးထားပါတယ်။တချို့အိမ်တွေဈေးဆိုင်တွေမှာလည်းဆိုလာဆွဲအင်းသုံးပြီးတော့အားသွင်းခွင့်ပေးထားပေမဲ့လည်းအခကျင်းဝင်ယူတာကြောင့်တချို့ကတော့မတက်နိုင်ကြပါဘူး။
والله في بشحر جا طاقه
شولا بیا تون بی อาตวินไปได้ญาริมาปะสะจูบาเยจโนมางวยจีอสินมะปีได้ด้วยซี้ยงโนซี้สายโนริมาอะคะเมอาตวินไปเมญาริโกไล่ชายาบาเด
ซี้ยงริมาเลลูปี้ณีเดด้วยอะแทชูแซลูเดลูนาริโกเอมมาเบเซตตัดไปยาปิรอแบตเตอรี่โอตองปิรออเลแปณียาราဖြစ်ပါလိ
อานาจีอัชฮัลบัตเตอรี่วลิมินซีอา7 الصبح
วะนะคะนายกระเดอาตวินโกญาชาเนราဒီစေအောင်မှကြတော့လဲမိအားနေပြီးပြတ်ကြပါတယ်။ဘယ်နေရာမှမတွေ့ပဲဒီရောက်တော့လဲသူများတွေဥသွားလို့သွင်းစရာနေရာမရှိတော့ပါဘူး။အသက်ရှူဇက်နဲ့နေနေရတဲ့ကလေးတွေလည်းရှိတာကြောင့်သူတို့အတွက်ဘက်ထရီအိုးအကြီးဝယ်ထားပြီးဘက်ထရီအိုးကိုအသွင်းဖို့နေရာလိုက်ရှာနေတာပါ။စေုံတွေမှာလည်းလူပြင့်နေပြီးအခြေအနေတွေကအင်မတန်ခက်ခဲနေပါတယ
်ဆက်သွယ်လိုင်းကြောင်းတွေပြတ်တောက်နေလို့ဖုန်းဆက်သွယ်ပြီးတော့ပြောဆိုလို့မရတဲ့အချိန်ဖုန်းကိုဓာတ်မီလိုပဲသုံးနေရတာဖြစ်ပါလိမ့
်အလားပဲပလမ်နစ်စားစားပါ
မိုးလင်းနာနဲ့မနေ့ခုနှစ်နာရီကတည်းကဖုန်းအသွင်းဖို့အမေရတီစီးရင်ကိုလာပါတယ်တခါအသွင်းပြီးရင်တည့်ရခွဲလောက်ခံပြီးဒီတက်တော့မပို့ပါဘူးဖုန်းလိုက်ပြတ်ပြီးအင်တာနက်လည်းမရတော့မီးထွန်းဖို့ပဲသုံးပါတယ်လမ်းသွားရင်မီးထွန်းနိုင်ဖို့နဲ့တဲထဲမှာမီးထွန်းနိုင်ဖို့အတွက်ပဲသုံးရပါတယ
်လက်ခိုက်ဖုန်းတွေတင်အသွင်းဖို့လိုတာမဟုတ်ပါဘူးစီပင်ညက်တဲ့ဂျုတ်ကလည်းအသွင်းဖို့လိုတာကြောင့်အာမသွင်းနိုင်တဲ့နေဆိုရင်စန်တာစီယာအလုံးမလုံးနိုင်ပဲဖြစ်နေပါတယ်
تقريبا كل من بين كل راس وكل راس من
سبين تخا ညံ့ပြီးတိုင်းဂျုတ်ကိုအာသွင်းဖို့ကျွန်တော်တူကိုခိုင်းရပါတယ်နေသားတဲ့နေဆိုရင်ဆိုလာနဲ့အာသွင်းနိုင်လို့စပင်ညံ့ပြီးနိုင်ပြီးတော့တခြားနေတွေဆိုရင်တော့မရဘူးလို့ဖောက်တွေတွေကိုပုံမှန်လင်းလင်းပဲပြောရပါတယ
်အရသားပြည်သူတွေအသက်ရှင်ရက်တည်ရေးအတွက်လျှက်စစ်လိုင်းနဲ့အာသွင်းဖို့လိုအပ်နေတယ်လို့ရှုပ်ထွေးရဲ့ပြည်ပခါကြားအချိန်နဲ့တပြင်းညီနောက်ဆုံးရသတင်းမှန်တွေပေးပို့နိုင်ဖို့လှုံ့ဆော်နေရတဲ့သတင်းတောက်တွေအတွက်လည်းအခက်အခဲတွေရှိနေရပါ
أكثر المشاكل اللي احنا بنعاني منها وانقطاع التيار
بيتا دا ديكا بيتنا با تدين داو دي ناو سون تدين يا ناين بو فون آ توين بو لو با دين دا جاو تدين داو الو لو ناين بو سي يون اميا تون نيا تو ميا اين سا تپين سولا بيا شي ري نيا ري ما فون كمبيوتر كاميرا ري كو آ توين يا با دين
حماس سي توي جا ري ازري داو ماي كو 2023 اكتوبر لا دون گا وين ياو سي نين بيرو لو اياو ထောင်းနေရ ကိုတပ်ဖြတ်တစားကန်အယောက်140ကိုဖမ်းဆီးခဲ့ပြီးတဲ့နောက်အစ္စရေးပါလက်စတိုင်းစစ်ပွဲစတင်ဖြစ်ပွားခဲ့တာပါ ဟာမတ်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကလည်းဂါဇာဒေသကိုဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်နေရမှာဒီတိုက်ခိုက်မှုအတွင်းပါလက်စတိုင်းအယောက်24,000ကျော်အသက်ခံရပြီးဖြစ်တဲ့အကြောင်းဂါဇာဒေသကျန်းမာရေးဌာနအချက်အလက်တွေမှာဖော်ပြထားပါတယ်ပါလက်စတိုင်းအရသာအများစုကအုံအိမ်စွန့်ခွာပြောင်းရွှေ့နေထိုင်နေရပြီးတော့အစားအစာတောက်ရည်လျှက်စစ်မီနဲ့စီဝါအရေးကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ရှင
်။ပြင်သစ်နိုင်ငံမှာတော့လေယာဉ်ပြင်းနဲ့ပတ်သက်တဲ့တင်းကျပ်တဲ့မူဝါဒတွေစိုက်ပျိုးစီကြီးမြင့်လာမှုတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်ဒေသအနှံ့ကလယ်သမားတွေဟာအစိုးရကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့အဝေးပြေးလမ်းမတွေကိုအမိုက်တရိုက်တွေချပိတ်ဆို့ထားကြပါတယ်။ဒီကြောင့် writers သတင်းတပုတ်ကိုခြေခံပြီးကိုခင်မောင်စုံမင်းတင်ပြထားပါတယ်ရှင
်။ပြင်သစ်နိုင်ငံအနှံ့ကလယ်သမားတွေဟာသူတို့ရဲ့လေယာဉ်သုံးယာဉ်တွေနဲ့အဝေးပြေးလမ်းမတွေအတိုင်းစူပေါင်းချီတက်လာကြပါတယ်။အဲ့ဒီနောက်လေယာဉ်သုံးထွန်ဆက်ဆွဲနောက်တွဲထွေလာတွေနဲ့တဲဆောင်းလာတဲ့အမိုက်တရိုက်တွေရေဆွေးတွေကိုလမ်းမပေါ်ချပြီးလမ်းတွေကိုပိတ်ဆို့ကအစိုးရကိုစတ်ကျင်ဆန္ဒပြကြပါတယ်။တချို့ကလည်းအဲ့ဒီလိုတဲဆောင်းလာတဲ့အမိုက်တရိုက်တွေရေဆွေးတွေနဲ့နိုင်ငံခြားကလာတဲ့ဟင်းသီးရွက်တွေကိုဒေသဆိုင်ရာအုပ်ချုပ်ရေးယုံအနာမှာသွန်ပစ်ကြပါတယ်။လေယာထုတ်ကုန်တွေအပေါ်မှာအစိုးရရဲ့တင်းကျပ်တဲ့စီမံစည်းကမ်းတွေကြောင့်သူတို့ရဲ့ဝင်ငွေတွေယောနယ်လာမှာကိုလယ်သမားတွေကစိုးရိမ်ပြီးဆန္ဒပြကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး Paris မြို့ Dauphin တက္ကသိုလ်ကဈေးကွက်အထူးပြုစီးပွားရေးပညာရှင် Philippe Gaming ကအခုလိုပြောပါတယ်
။ There is first a question of revenue and it's clear that
ပထမဆုံးမေကွန်းထုံးအောင်မှာကပြင်သစ်လယ်သမားတွေရဲ့ထုံးလုံးမှုကနေရရှိတဲ့ဝင်ငွေကိုပါသူတို့အကျိုးရလက်သိပ်မရကြဘူးဆိုတာရှင်းပါတယ်ဒုတိယအချက်ကတော့လယ်သမားတွေလိုက်နိုင်ရမယ့်စီးမျဉ်းစည်းကမ်းတွေကတင်းကျပ်များပြားလွန်းနေပါတယ်အဲတတိယအချက်ကတော့လေယာဉ်မြေဆိုင်ရာရေသူမူဝါဒတွေကိုစန့်ကျင်ကြတာပါ
ပြင်သစ်လယ်သမားတွေအစိုးရကိုအဲ့ဒီလိုစန့်ကျင်ဆန္ဒပြကြတာဟာဒုတိယသတင်းပတ်တွေကိုရောက်ရှိလာကြပါပြီသူတို့ဆန္ဒပြတဲ့အချက်မှာနိုင်ငံခြားကနေဈေးပေါ်ပေါ်နဲ့တင်သွင်းလာတဲ့စိုက်ပျိုးရေးထွက်ကုန်တွေကြောင့်ပြင်သစ်တောင်ပြည်သမားတွေထိခိုက်ရတဲ့အချက်လေးပါဝင်ပါတယ်။ဒါပြင်စိုက်ပျိုးစရိတ်ကြီးမြင့်လာတာ၊ကျိုးနီစနစ်ကရုံးလုံထုံးလုံပြီးကျန်းကြာတာတွေစတဲ့အချက်တွေလည်းပါဝင်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လိုက်လျောမှုမရှိမချင်းဆက်လက်ဆန္ဒပြကြမှာဖြစ်တဲ့အတွက်ဒါဆိုရင်ပြင်သစ်အစိုးရဝန်ကြီးချုပ်ဂါဘရီယယ်အတဲအတွက်အဓိကစိန်ခေါ်မှုကြီးဖြစ်ပါတယ်အခုလိုလယ်သမားတွေရဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲဟာပြီးခဲ့တဲ့2018ခုနှစ်ကတနိုင်ငံလုံးဖြစ်ပွားခဲ့တဲ့လူနေမှုစရိတ်မြင့်တက်မှုအထူးသဖြင့်လောင်စာဈေးနှုန်းကြီးမြင့်မှုကိုစန့်ကျင်ဆန္ဒပြတဲ့ပုံစံနဲ့တူပြီးလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်အတွက်ကြီးမားတဲ့အချက်အတဲကိုဖြစ်ပေါ်စေတယ်လို့ Paris မြို့ Dauphin တက္ကသိုလ်ကဈေးကွက်အထူးပြုစီးပွားရေးပညာရှင် Philippe Gaming ကပဲအခုလိုပြောပါတယ်
They're fed up, they're nothing to lose.
သူတို့တွေဟာစိတ်ပြတ်နေကြပါပြီ။ဒါထက်ဆုံးရှုံးစရာလည်းမရှိတော့ပါဘူး။ဒါကြောင့်သူတို့နီးသူတို့ဟန်နဲ့ဆန့်ကျင်ဆန္ဒပြကြတာပါ။အရင်2018လောင်စာဆီအပါအဝင်ကုန်စည်နှုန်းတွေတက်တုန်းကအဝါရောင်ဂျာစီဆင်သူဝစ်စင်ပြီးဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အခုလည်းသူတို့တွေကအစိမ်းရောင်ဂျာစီဒါမှမဟုတ်အစိမ်းရောင်အုတ်ထုပ်တွေဆင်သူစောင်းပြီးဆန့်ကျင်ဆန္ဒပြဖို့တိုင်ပင်နေကြပါပြီ။
ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေထဲမှာစိုက်ပျိုးရေးလုပ်ငန်းအကြီးအမားဆုံးဖြစ်တဲ့ပြင်သစ်နိုင်ငံကဩဇာကြီးမားတဲ့ FNSEA လက်သမားသမဂ္ဂအနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေယာဉ်သုံးစက်ပစ္စည်းတွေအတွက်လောင်စာဆီဈေးနှုန်းကျဆင်းရေးရေတိုလာမှုပြဿနာဖြေရှင်ရေးအပါအဝင်တောင်းဆိုချက်တရားကိုအစိုးရစီပေးပို့လိုက်ပါတယ်ဂျာမနီပိုလန်နဲ့ရိုမေးနီးယားနိုင်ငံတွေကလယ်သမားတွေအစိုးရကိုစန့်ကျင်ဆန္ဒပြသပိတ်မောက်တာမျိုးဖြစ်လာမှာကိုစိုးရိမ်ပြီးပြင်သစ်အစိုးရအနေနဲ့အရင်ကလေယာဉ်လုတ်ကင်သူတွေပုံမများပြားလာရေးဆိုတဲ့ဥပဒေမူကြမ်းကိုပြန်လည်ရွှေ့ဆိုင်းလိုက်ပါတယ်။ဒါအပြင်တင်းကျပ်တဲ့စီးမျဉ်းစည်းကမ်းတွေကိုလည်းပြန်လည်လျှော့ပေါက်ပေးမယ်လို့ကြေညာပေးလိုက်ပါတယ်။လာမယ့်ဂျွန်လဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်နိုင်ငံအတွင်းကလယ်သမားတွေဟာလက်ရာဇွန်းရောက်ပါတီကိုထောက်ခံတာမျိုးမဖြစ်အောင်လဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်အနေနဲ့သတိကြီးကြီးထားနေရပါတယ် ပြင်သစ်အပါအဝင်ဥရောပကလယ်သမားတွေရဲ့အစိုးရစန့်ကျင်ရေးစန္ဒပြပွဲတွေဟာအဓိကဥရောပသမဂ္ဂ EU ရဲ့စိမ့်လန်းဆိုပြေးရေးအစီအစဉ်ဖြစ်တဲ့တန်ရှင်းလောင်စာနဲ့စက်မှုကဏ္ဍမှာရာသီဥတုနဲ့ကိုင်းညီတဲ့လှုပ်ဆောင်ချက်တွေအပေါ်မှာတော့အားနည်းသွားစေတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်လို့လည်းဖီလီဖေကာမင်းကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆက်မျက်နှာ bami.voanews.com မှာအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်မှာတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ချက်ရပါမယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွှဲလွှဲကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အတန်ရဲ့2024ခုနှစ်ဇန်နဝါရီလ30ရက်အင်ကန်နေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလှအစီအစဉ်တို့ကိုမကြာခင်မှာထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ချက်ရပါမယ်ရှင်။မြန်မာနိုင်ငံကျလွတ်စီးရေးပဋိပက္ခတွေကြောင့်အရက်သားနေအိမ်တွေမိရှုဖြစ်စီခံရပါတယ်။ဒီလိုစီးရေးပဋိပက္ခတွေကြောင့်အသက်ပေးလွတ်ရာအိုးအိမ်ဆွတ်ထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်တွေမှာပြန်စရာနေအိမ်လုံးဝမရှိတော့သူတွေအများအပြားရှိနေပါတယ်။ရန်ကုန်ကသတင်းတောက်မှတ်စုကိုတော့ကုသညုံဦးတင်ပြထားပါတယ်ရှင
်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစီးရီးပြည်ပခါတွေအတွင်းအရက်သားနေအိမ်တွေမိရှုဖြစ်စီတဲ့ဖြစ်စဉ်တွေကအခုခက်စိတ်စိတ်ဖြစ်လာနေပါတယ်တချို့ကြေးရွာတွေမှာဆိုလို့ရှိရင်ထိတွေ့တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ရောက်ခဲ့တဲ့နေရာအများစုမှာကြေးရွာနေအိမ်တွေမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ်စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေဟာကြေးရွာတွေကိုခြေပြုတ်ပြီးတော့ကြမ်းဖက်မှုတွေကျူးလွန်နေတယ်ဆိုပြီးတော့မကြာမကြာထုတ်ပြန်တယ်လို့ပဲကြေးရွာမိရှုဖျက်ဆီးမှုတွေကို PDF ဘက်ကလုပ်တယ်ဆိုပြီးတော့လည်းတံပြန်ဆွဆွဲတာတွေရှိပါတယ်အထူးသဖြင့်ဒီစကိုင်းတိုင်းထဲမှာစစ်ကောင်စီကိုစန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရှိတယ်လို့ပဲစစ်ကောင်စီကိုလူလာထောက်ခံတဲ့ကြေးရွာသားတချို့ကလည်းပြည်သူစစ်တွေဖွဲ့ပြီးတော့ကြေးရွာတွေမှာထိုင်ချနေတာတွေရှိပါတယ်တချင်းထဲမှာပဲစစ်ကောင်စီစစ်ကြောင်းတွေကကြေးရွာတွေကိုနေမြေရှင်းလင်းရေးဆိုပြီးတော့စစ်ဆင်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့2023ခုနှစ်တနှစ်အတွင်းမှာပဲစစ်ကောင်စီဘက်ကရပ်သားနေအိမ်3000ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့လူခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Data for မြန်မာအဖွဲ့ကစီးရင်ပြုစုထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေကြောင့်ဒေသခံ1000ကျော်ထွက်ပြေးတင်းရှောင်နေရတဲ့တရင်းသာရီတိုင်းဒဝဲခရိုင်လောင်းလုံးမြို့နယ်မှာနေအိမ်အတော်များများမိရှုဖျက်ဆီးခံထားရပါတယ်။ရွာပေါင်း16ရွာကဒေသခံ12000ဝန်းကျင်ဆစ်ရှောင်နေခဲ့ရတယ်လို့ကုညီနေသူတွေစီကနေပြီးတော့သိရပါတယ်။ဒါပေမဲ့လည်းတကယ့်မြေပြင်မှာဒုက္ခတွေ့နေကြတဲ့ကြေးရွာတွေနဲ့ဒေသခံဥယေကတီးထက်ကိုပို့ပြီးတော့များနိုင်တယ်လို့ဆိုပါတယ်။စစ်ကောင်စီအဖွဲ့တွေမရှိတော့ပေမဲ့လည်းရွာရီတဲကိုဒေသခံအားလုံးပြန်မဝင်နိုင်သေးပါဘူး။တချို့ကတော့နေအိမ်မရှိခံရလို့ပြန်စရာအိမ်လုံးဝမရှိတော့တဲ့အခြေအနေတွေရင်ဆိုင်နေရတယ်လို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးဘော်တူကပြောပါတယ်
။ဒီလောင်းလုံးနဲ့ညရှင်မဖျားကြောင်မရှိရွာလေးတော်တော်များများတော့ရှောင်ပြေးရတယ်ဗျဟုတ်ဒီဘက်ကတော့ဒီတကောင်းကျော်ပေါ့တကောင်းကျော်လောက်တော့ဟိုကြီးရတယ်ဗျအဲ့ဒီထဲမှာရှိရရွာလေးတော်များလည်းမိရှုခံတယ်အဓိကခံလေးရတာတော့ဒီဟိုညောင်ပြေကြီးရွာပေါ့နော်ဟိုဘိုးကျောက်ဟိုဘိုးကျောက်ကန်းကြီးရှိတဲ့ညောင်ပြေကြီးရွာအဲ့ဒါတော့ဒီကအများဆုံးခံလေးရတယ်ပေါ့ဟိုတချို့ကတော့ပြန်ရောက်နေပြီဗျသူတို့စပေးရှောင်ဆိုတော့သူကခဏရှောင်သွားတာပေါ့နော်ပြန်နေလို့ရတဲ့အနေထားရှိတယ်ဟိုမိသားစုဝင်တွေကြတော့သူပြန်လာပြီးတော့ဟိုရွာတွေမှာပြန်ဝင်နေကြရတာတချို့ကကြတော့လည်း မလာရဲသေးဘူး။အခုတရနေ့ရက်ထဆောက်အောင်မဲ့ပုံစံမျိုးလေးရှိတယ်။တချို့ကတော့ပြန်နေပြန်မရှိတော့ဘူး။ဟိုအိုးအေးတွေလည်းမရှိတော့ဘူး။အခုလုံးမီးရှို့ခါရရတယ်ဆိုတော့အဲ့လိုမျိုးလေးရှိနေတာ။ဟုတ
်စစ်ကြောင်းထိုးနေတဲ့ကာလအတွင်းမှာအရက်သားနေ140ဝန်းကျင်မိရှုခံပြီးတော့အဲ့ဒီထက်ကနေ100ကျော်ညောပြင်ကြီးရွာကနေယူနေဖြစ်တယ်လို့စစ်ရှောင်းတွေကအခုကြီးပြီးနေတဲ့ဒဝဲခိုင်တပိတ်ကော်မတီကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကော်မတီတပ်တွေပူးတွဲတိုက်ပွဲဖြစ်ခဲ့တဲ့ဒီကရင်ပြည်နယ်ကုန်းရိပ်မြို့ထဲမှာလည်းနေအလုံး60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်လက်နက်ကြီးကြောင့်မီးလောင်တာဖြစ်နိုင်တယ်လို့ပဲရှုံမီးကြောင့်လည်းနေအိမ်တွေမီးလောင်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကော်ရီမျိုးအမှတ်5ရပ်ကွက်မှာလူမနေတဲ့နေအိမ်တလုံးကနေစမီးလောင်ပြီးတော့အင်ဂျင်60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တူကပြောပါတယ
်။မျိုးရဲမှတကူနဲ့အငြင်းဆိုင်လာကြတယ်။အမှတ်တိုက်ပွဲတွေရှိတယ်။တိုက်ပွဲတွေဖြစ်တော့နေ့နေ့ဆုံး2နာရီလောက်မှာတိုက်ပွဲနေပါလေ။နေကနေပြီးတော့အရက်ကွက်ပေါ်ပြီးကိုယ်ပုံကြောင်းပတ်စနေရောရက်ကွက်ငါးပေါ့နော်။အဲအဲ့ကနေပြီးတော့အိမ်လုံးကမိဖလောင်။ဆောက်လောင်ကနေပြီးတော့လေရလည်းတိုက်တဲ့ချိန်ဖြစ်တော့အိမ်အလုံး60ဆိုပါသွားတယ်။အဲဦးရင်ကလုံးဆုံးကျုံးနေဆိုတာလည်းသူတို့တော့သူတို့ချီးရဆုံးကျုံးမှုပါပဲ။ဟုတ်ကဲ့မရှိချင်ကြတော့တိုက်ပွဲတော့မကြမ်းကြအဖြစ်နေပါလိမ့်မယ်
။စစ်ကောင်စီဘက်ကတော့ကော့ဂရိတ်မြို့မှာလူနေအိမ်တွေကိုစစ်ကောင်စီဘက်ကမိရှို့ဖျက်ဆီးတယ်ဆိုတာကိုမဟုတ်မမှန်တဲ့အကြောင်းညှင်းဆိုထားပါလေ။ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့မှာလည်းအခုလအစောပိုင်းကလေးကစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းရန်ကြောင့်ရဲသားထိခိုက်ပြီးတော့နေအိမ်တွေလည်းပျက်စီးဆုံးရှုံးပါလေ။ဒါအပြင်စစ်ကောင်စီတပ်ဆွဲထားတဲ့အနီးဝန်းကျင်မှာရဲသားနေအိမ်တချို့မိရှုဖျက်ဆီးခံလိုက်ရတယ်လို့ဖေခုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါရတယ
်။လောကပြစ်စီသွားနေတာတော့ဒီ90လောက်အောင်ရှိမှဖြစ်နေ။ရဲသားထိခိုက်ရတော့ရှိပါလေ။အဲ့ရတော့ပုံပြရလို့ရှိတယ်မြေသားကြီးကမြေကြီးကတော့ပြည့်စီသွားတော့ဒီမမီးရဆိုလည်းသူတို့ထိုင်နေမြို့ထဲနေပြီးအင်းကြီးဆိုသူတို့ခရီးအားကုန်လုံးမြေသားရှူလိုက်တော့လည်းသူတို့ညဉ့်ညာရှင်းနေကိုင်ပေါင်းလို့ဆိုတော့သူအားကုန်လုံးမြေရှူလိုက်လို့အဲ့လို
မန္တလေးတိုင်းမီဒီယာမြို့နယ်ကကြေးရွာတချို့မှာလည်းပြီးခဲ့တဲ့သတင်းပတ်ကလူနေအိမ်တွေမိရှုဖျက်ဆီးခံခဲ့ရပါတယ်။မီဒီယာမြို့နယ်ရှေ့ချမ်းကကြေးရွာတွေကိုစစ်ကောင်စီတပ်တွေအင်အား80ဝန်းကျင်လောက်နဲ့အနီးအနားကကြေးရွာတွေကိုစစ်ချောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေမိရှုဖျက်ဆီးခံခဲ့ရတယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။မီဒီယာမြို့နယ်ကြီးနယ
်ကမှာရဲစခန်းရှိရတယ်။အဲဒီရဲစခန်းကနေမှကျွန်တော်တို့အင်အား80ဝန်းကျင်လောက်ကကျွန်တော်တို့ဒီမီဒီယာမြို့နယ်ဒုကြကန်ကျောင်းမော်နီကောပြည်တော်ဒီမှာအင်းနဂါတိချောင်းပေါ့နော်အဲရွာတွေကိုစစ်ကြောင်းလုံးဝင်ရောက်လာတာရှိပါတယ်အဲစစ်ကြောင်းလုံးဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝန်းကျင်လောက်မှာတော့ဆက်ဆက်ဆက်ဆက်ကြောင်းမော်နီ3ကြီးရောပေါ့နော်မော်နီ3ကြီးရောကအင်ဂျီ30လောက်ကိုကျွန်တော်မရှုဖြစ်သေးတာရှိပါတယ်ပြီးတော့ကျွန်တော်အင်းနဂါကြီးရောပေါ့နော်အင်းနဂါကြီးရောမှာဆိုရင်လည်းဆက်ဆက်ဆက်မရှုဖြစ်သေးတာနေနှလုံးပေါ့နော်နေနှလုံးအဲမှာလည်းမရှုဖြစ်သေးတာရှိပါတယ်ဗျ
စစ်ကောင်စီတပ်တွေဟာမြေပြင်စိုးမိုးမှုအားနည်းလာချိန်မှာကာကွယ်ရေးအဖွဲ့တွေရှိရာဘက်ကိုမှန်းဆပြီးတော့ကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်တိုက်ပွဲအတွက်မှာစစ်ကောင်စီဘက်ကပစ်လိုက်တဲ့လက်နက်ကြီးဒဏ်ကြောင့်အရက်သားလူနေအိမ်တွေပျက်စီးရသလိုပဲကြေးရွာတွေဝင်ပြီးတော့နေမီးရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လည်းလူနေအိမ်တွေမိရှုခါရတဲ့ဖြစ်စဉ်ကဇက်တိုက်ဆူသလိုပဲရှိနေတယ်လို့ဒေသတွင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကရောဒေသခံတွေနဲ့စစ်ရှောင်းကူညီအဖွဲ့တွေဘက်ကလည်းပြောဆိုကြပါတယ်စစ်ကောင်စီဘက်ကတော့လူနေအိမ်တွေကိုမိရှုတယ်ဆိုရဲဆွဆွဲချက်တွေဟာမဟုတ်မမှန်ဘူးဆိုပြီးတော့ရံဖန်ရံခါသိမ်းထုတ်ပြန်လေးရှိပါတယ်စေရေးပြပခါရီအချိန်မြင့်လာတာနဲ့အမျှပဲအရသာထိခိုက်မှုတွေအရသာနေအိမ်ဆူရှုံမှုတွေကြီးလာနေသလိုတစ်ဖက်မှာလည်းစစ်ပြေးဒုက္ခသည်တွေဖို့ကအချိန်တွေပြန်ပြီးတော့တည်ငြိမ်လာရင်တော့မှနေအိမ်ပြန်စရာနေစရာအိမ်ပျောက်ဆုံးတဲ့အချိန်တွေကြုံနေရပြီဆိုတဲ့အကြောင်းဒီသတင်းပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညူပါ
မြန်မာနိုင်ငံကျောင်းတိုက်ပွဲတွေကြောင့်နေဆက်ကုံသွေးရေးမှာအဟအတားဖြစ်ကုံသွေးမှုပမာဏလည်းချဆင်းသွားပါတယ်။ကုံသွေးရေးလမ်းကြောင်းလည်းပြောင်းသွားပြီးအခွန်ကောက်နဲ့ဒေယူပို့ဆောင်ရေးဈေးစကလည်းကြီးမြင့်သွားပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင
်။ရှမ်းပြည်နယ်မြောက်ပိုင်းဒီကျောတိုက်ပွဲတွေကြောင့်ပြုတ်နေဆက်ကုံသွေးရေးကရှမ်းပြည်အရှေ့ပိုင်းလမ်းကြောင်းကိုပြောင်းလဲသွားပါတယ်။အရင်ကမူဆင်းနေဆက်ကုံသွေးရေးလမ်းကြောင်းကခုတော့ရှမ်းပြည်အရှေ့ပိုင်းကျိုင်းတုံမိုင်းလာလမ်းကြောင်းကနေကုံသွေးရေးဖြစ်ထွန်းလာတယ်လို့တောင်သူတူက VOA ကပြောပါတယ
်။အဲမူဆင်းလမ်းကြောင်းမှာတော့သူကကျိုင်းတုံမိုင်းလာမှန်းကိုတန်ပေါင်းပြုပါတယ်။ဒီကိစ္စသွားတယ်သူကတော့ဗောမဟုတ်ဘူးခါခါပြောရတယ်အမျိုးကြီးပြောရတယ်
ကျခင်မူဆယ်လန်းချောင်းကကုံသွေးရေးချက်ရှမ်းအရှေ့ပိုင်းကုံသွေးရေးမှာတေယူပို့ဆောင်ရေးစည်းစကပုံများလာသလို အခွန်အခောက်ကလည်းရှိလာတာကြောင့်အရင်ပမာဏအတိုင်းကုန်သွယ်ရေးမလုပ်နိုင်ဘူးလို့လဲစိုက်ပျိုးထုတ်လုပ်သူတွေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းရှင်တို့ကပြောပါတယ်ဒါအပြင်မြန်မာစစ်ကောင်စီနဲ့ရှမ်းမြောက်ခြေစိုက်တရင်သားလက်နက်ကိုင်တပ်ဖွဲ့တွေကြားအပြစ်ခတ်ရက်စဲဖို့သဘောတူထားတယ်ဆိုပေမဲ့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေကြဆဲဖြစ်ပါတယ်။ထိုင်းနဲ့မြန်မာကြားအဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့အာရှလမ်းမကြီးမှာလည်းလုံခြုံရေးကြောင်ကုန်စည်သေးယူပို့ဆောင်ရေးအတွက်လက်တလောသုံးလုံးမရဖြစ်နေတယ်လို့ထိုင်းခြေစိုက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လတ်ကပြောကိုပြောပါတယ်။
နိုင်ငံမြန်မာပို့ဆောင်ရေးကတော့အခုချိန်ကားဒီအာရှရန်ဝတီရန်ကုန်အာရှလမ်းမကြီးပိတ်ထားတော့လည်းသွားလာတော့ခက်ခဲတယ်ဗျ။ပစ္စည်းပို့တာဒီမှာရက်တိကြာတာပေါ့။ပစ္စည်းကတော့သွားလို့ရတယ်ဒါပေမဲ့ကားကတော့20ဦးအရင်ထက်ကို20တော့ဖြစ်သွားတာပေါ့။ကျွန်တော်တို့ဒီထောက်ဖို့ကိုလမ်းဟောင်းကနေဒီကားလေးတွေနဲ့ပို့နေရတာကျွန်တော်လေ။နိုင်ငံကတော့အဲ့ဒီကျွန်တော်တို့ဒီမဲဆောက်မြောက်ဝတီရန်ဒီပို့တဲ့လမ်းကတော့ဒီတလမ်းနဲ့ရှိတာဆိုတော့အဲအရှလမ်းမှာတော့သွားလို့မရဘူးဒီလမ်းဟောင်းကနေပြီးတော့ခက်ခက်ခက်ခဲတော့သွားနေကြရတာပေါ့ခက်ခက်အရှလမ်းမကြီးဖွင့်လုံးကတော့ဒီကဘယ်လိုပြောမလဲကားကြီးတွေသွားတဲ့အတွက်ကိုပစ္စည်းတွေပို့ရတာလည်းပြန်တယ်ပြီးတော့ဒီကုန်ကြမ်းစီလည်းတက်တာတယ်ပေါ့အခုကကားလေးတွေဒီကားကြီးအင်စပက်ကားကြီးတွေသွားလို့မရဘူးဖြစ်တဲ့အတွက်ကိုကျွန်တော်တို့အန်စာလုံးကားတွေပြီးတော့ဒီပရိုပေါက်လိုကားမျိုးလေးတွေလည်းပို့ရတာဆိုတော့ပစ္စည်းလည်းသိပြီးတော့တယ်လို့မရဘူးပထမကားကြီးတွေနဲ့အထုပ်340တယ်လို့ရမယ်ဟာအခုက15တုံးလောက်ဆိုရင်ကားလေးတွေကပြည့်ပြီဆိုတော့အဲ့လိုတစ်ခေါက်တည်းရမယ်ဟာနှစ်ခေါက်သုံးခေါက်တွေပြန်ခဲ့ရတဲ့အနေအထားဆိုပြီးတော့အဲ့လိုနည်းနည်းကြာတာပေါ့
အာရှလမ်းမကြီးကိုအသုံးပြုနိုင်ရင်တော့ကားကြီးတွေသုံးနိုင်တာကြောင့်ကုန်သွယ်ရေးကမြန်ဆန်ထိရောက်မှုရှိပေမဲ့အခုတော့လုံခြုံရေးအခြေအနေအရလမ်းဟောင်းကိုအသုံးပြုရတာကြောင့်ကုန်သွယ်ရေးနှိကွေးသွားတယ်လို့လဲဥစော်လက်က VOA ကိုပြောပါတယ်
။ပုံစံပို့ရတော့ဟုတ်ကဲ့တော်တော်လေးတော့ညော့သွားတယ်။ညော့သွားတယ်ဆိုတာခုနပြောလို့စားတော့ပုံတွေပဲကြတော့ရမ်းကြတဲ့အခါကျတော့မပို့ကြတော့ဘူးလေ။အဲတခြားအထည်တို့ပါလို့သုံးကုန်ပစ္စည်းတွေတော့နည်းနည်းပပပဲပို့တော့တယ်။ပြီးတော့ဒီရေခဲစစ်သားတို့ပါလို့အဲ့လိုမျိုးတွေပို့တဲ့အခါကျတော့နှမ်းမှရမ်းကြတော့ပို့တဲ့လူတွေကလည်းစိတ်မပို့ကြတော့ဘူး။နည်းနည်းတော်တော်တော့ပါကျွန်တော်တို့ထင်တာတော့လမ်းကြောင်းကြောင့်လည်းပါတယ်ပြီးတော့ကျွန်တော်ဒီကားစီးသေးတွေလည်းတက်တာကြောင့်လည်းပါမယ်ထင်တာပါပဲကျွန်တော်တို့ဒီထိုင်းဘက်မှာတော့နည်းနည်းပုံမှန်လောက်ပါပဲဒါပေမဲ့မြန်မာဒီဘက်ချမ်းမှကျတော့ကားစီးနှစ်ဆဖြစ်သွားတာပေါ့
မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့တော့ထိုင်းနိုင်ငံကိုတင်ပို့နိုင်ရဲ့အတွက်အရင်ကမြဝတီလမ်းကြောင်းနဲ့တာချီလိတ်လမ်းကြောင်းနှစ်ခုရှိခဲ့ရခါနေအခုတော့တာချီလိတ်လမ်းကြောင်းကိုသာအဓိကသုံးနေချပါတယ်။ထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့သူတို့က VOE ကိုအခုလိုပြောပါတယ
်။ကျွန်တော်ထောပတ်နဲ့တက်ခဲ့ပြီးတော့ကုန်ပြေလမ်းကြောင်းအားလည်းပြောင်းအောင်ပြ။ဒီစီနဲ့တက်ခဲ့တဲ့ကုန်ပြေလမ်းကြောင်းကိုတောင်းပါတယ်။ကျွန်တော်တို့ကခိုင်းအောင်ဒီကထားဖို့လာဖြစ်ခဲ့တဲ့ကျွန်တော်တို့အရင်လမ်းကြောင်းပဲကျွန်တော်ပို့လာ။ဒါပေမဲ့တစ်ခုရှိတာကအရင်ကတော့
ဒီမှာတော့တချို့လမ်းကြောင်းကိုတိကျထားပြီးတော့ဆေးရည်ပရိပခတွေဆက်လက်ရှိနေပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေလည်းရှိနေတာနဲ့အတူပဲကုန်သွယ်ရေးလမ်းကြောင်းတွေပုံမှန်ပြန်ဖြည့်အတွက်လည်းမှန်းဆရခင်နေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်က VOA ကိုအခုလိုပြောပါတယ်
။လုံခြုံရေးကတော့စိတ်ချရတဲ့နေရာတော့မဟုတ်ပါဘူးဒီလိုပဲအချိန်နဲ့မကောင်းရင်ရက်နေကြရတာကျင်းလေးကောင်းရင်လည်းသွားကြရတာပေါ့ဒါကြိလဲတိုက်ပွဲတန်ကြီးကြားရတဲ့အချိန်ကျတော့လုပ်ငန်းတွေလည်းခဏရပ်ထားရတာပေါ့အဲ့လိုထောက်ကူကူလန်းလမ်းဟောင်းကကားကြီးတွေအစ်ပတ်ကားကြီးတွေသွားလို့အဆင်မပြေဘူးလမ်းလည်းမကောင်းဘူးလေအဲ့တော့လမ်းကြောင်လည်းပါတယ်ပြီးတော့ဒီကားကြီးတွေကဒီတိုက်ပွဲပိုင်းညာဆိုရင်လည်းသူကလင်းလင်းလင်းလင်းသွားလို့ပြရတော့မသွားတော့တာထင်တာပါပဲကျွန်တော်တော့အဲ့တော့လည်းနိုင်ငံကြီးကျတော့သိတော့နားမလည်
ဟုတ်ကဲ့
အဲ့မဲ့အရင်လိုပုံမှန်ဖြစ်ဖို့ကလည်းတော်တော်မလွယ်သေးဘူးထင်တာပါပဲတကယ်
ရခိုင်ပြည်နယ်ဘက်မှလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်သွယ်ရေးမှာအဟန့်အတားဖြစ်နေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းရှင်တွေအနေနဲ့လည်းလုံခြုံရေးကြောင့်လမ်းခီးမှာအခက်အခဲဖြစ်ကြန့်ကြာတာမျိုးကြုံရသလိုပဲ73စီလိုတလောက်အလွယ်တကူဝယ်ယူမရတဲ့အခြေအနေမျိုးတွေလည်းရှိကြောင်း VOA ကပြောကြပါတယ်ရှင
်။အပတ်စဉ်စီးပွားရေးအစီအစဉ်မှာရှင်အခုတော့လူမှုရှုခင်းအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။အမေရိကန်မှာရုံးတွေဆေးရုံဆေးကန်းတွေသွားရင်စကပြန်လူသူတွေအနေနဲ့ဘာတွေတည်ထားသင့်ပါသလဲ။ကျန်းမာရေးဆိုင်ရာစကပြန်ဂျီနာကိုမဆွေမြတ်မွန်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
်။အမေရိကန်ပြည်တော်စုမှာဒီအစိုးရရုံးတွေဆေးရုံဆေးကန်းတွေနဲ့ဆက်သွယ်စကားပြောရတဲ့အခါမှာဘာသာစကားအခက်အခဲရှိသူတွေအတွက်အခမဲ့ဘာသာပြန်ဝင်စားမှုကိုပေးပါတယ်။ကိုယ်နဲ့အကျွမ်းဝင်တဲ့အသုံးနှုန်းတွေအတွက်ဒီမြန်မာအပါအဝင်ကျွမ်းကျင်တဲ့စကားပြန်တွေကဘာသာစကားမျိုးစုံနဲ့ဘာသာပြန်ပေးကြတာပါ။အဲ့လိုမျိုးဘာသာပြန်ပေးရတဲ့အခါမှာဒီစကားပြန်ကျင့်ဝတ်တဲ့အနည်းအကန့်အသတ်တွေရှိတာကြောင့်ပို့ပြီးတော့နားလည်သဘောပေါက်အောင်လို့ဖြည့်ပြောလို့မရတာမျိုးတွေရှိပါတယ်။အဲဒါကြောင့်မြန်မာနယ်ပွားစကားပြန်တချို့ကဒီဘာသာစကားအခက်အခဲရှိသူတွေတိတိတယ်လို့ထင်တဲ့အကြောင်းအရာလေးတွေကိုဗီဒီယိုတိုလေးတွေလုပ်ပြီးတော့ American Burmese Interpreters Association ရဲ့ Facebook page မှာစာပြီးတော့တင်ပေးနေပါတယ်။အဲဒါကြောင့်အဲ့ဒီ Brahita ဖွဲ့ကဒီကျမရေးဆိုင်ရာစကားပြန်တယောက်ဖြစ်တဲ့ Gina ကိုဒီဘာသာပြန်ရတဲ့အခါမှာဘယ်လိုမျိုးစိန်ခေါ်မှုတွေရှိသလဲဆိုတာကိုမေးကြည့်ထားပါတယ်။
ကျမကတော့အခုဒီကျမရေးဆိုင်ရာစကားပြန်လုပ်သက်ပေါ့နော်12နှစ်ကျော်ရှိပါပြီ။အဲ့တော့ဒီတွေ့ကြုံခဲ့ရတဲ့လုပ်သက်12နှစ်အတွင်းမှာကိုမြန်မာပြည်သားလူနာတွေဆေးရုံဆေးကန်းသွားတဲ့အခါလိုမျိုးမှာဒီဒီရစနစ်နဲ့အကျွမ်းတဝင်မရှိတဲ့အခါကျတော့သူတို့မှာခက်ခဲမှုလေးတွေကိုတွေ့ရတယ်။အဲ့လိုခက်ခဲမှုလေးတွေကြောင့်ဟိုကြားသိရတတ်တဲ့ဟိုကုသမှုလေးတွေမှာအကုန်လုံးပြည့်ပြည့်ဝဝမရတာမျိုးလေးတွေအခက်အခဲလေးတွေတွေ့ကြုံရပါတယ်
ဆိုတော့အဲ့ဒါကဘယ်လိုအကြောင်းဖြစ်တာလဲဆိုတာလဲ separation ပြပါပါဆိုတော့ဟိုနားလည်ထားတာတော့ဒီစကားပြန်တွေမှာလဲသူတို့ဒီစကားပြန်တွေအနေနဲ့လောက်ရတယ်ပြောရပြောတင်လို့ရတယ်ပြောလို့မရဘူးဆိုတော့ဒီဟိုကန့်သက်ချက်တွေပေါ့လေစကားပြန်ကျင့်ဝတ်တွေရှိရဆိုတော့အဲ့ဒီဟာတွေကိုလဲရှင်းပြပါလားရှင
်စကားပြန်တွေရဲ့ကျင့်ဝတ်မှာကြတော့ကိုတို့ကဖြည့်ဆွတ်ပြောခွင့်မရှိဘူးထိန်ချန်ထားလို့မရဘူးဒီအကြမ်းမြင်ခြုံငုံပြီးပြောလိုက်လို့မရဘူးဤသည်မရွေးပြန်ပြောပြရတယ်အဲ့တော့လူနာပြောတဲ့အတိုင်းဆရာဝန်ကိုပြောရတယ်ဆရာဝန်ပြောတဲ့အတိုင်းလူနာကိုပြန်ပြောရတယ်ကိုတို့ကဒီပေါင်းကူတရားအနေနဲ့ပဲလုပ်ခွင့်ရှိရယ်ကိုယ့်ရဲ့ဒီဖြည့်ဆွတ်ပြီးပြောချင်တာတွေပို့ပြီးထပ်ပြီးရှင်းပြချင်တာတို့အဲ့လိုမျိုးဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးပေါ့နော်အဲ့ဒါစကားပြန်နေရဲ့ကျင့်ဝတ်ပေါ့
ဆိုတော့အဲ့လိုမျိုးကျင့်ဝတ်နဲ့ညီပေါ့နော်ဒီလိုကန့်သက်ချက်တွေစစောပြောသူဖြည့်ဆွတ်ပြီးပြောလို့မရတဲ့ခါကျတော့အထူးသဖြင့်ပေါ့နော်ဒီကျမ်းမာရေးဆိုင်ရာအကြောင်းအရာတွေကိုဘာသာပြန်ပြောပြရတဲ့ခါမှာဒီအင်္ဂလိပ်စကားနားလည်တဲ့သူတွေဆိုရင်တော့မှဒီဆေးဘက်ဆိုင်ရာအသုံးနှုန်းတွေအတွက်ကဟိုနားလည်ဖို့အခက်အခဲရှိရလေဆိုတော့ဟိုအင်္ဂလိပ်စကားအားနည်းတဲ့နားမလည်နိုင်တဲ့သူမျိုးတွေကိုဟိုတစ်ဖက်သူပေါ့နော်နားလည်အောင်ရှင်းပြတဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေကြုံရတယ်ဆိုတော့ရှင်းပြပါလားရှင
်ဥပမာဒီဆေးတွေကိုဒီလိုတောက်လိုက်ဆိုရင်လူနာအနေနဲ့ကကိုယ်ပြန်မမေးဘူးဆိုတော့ပြန်မမေးရင်လူနာနားလည်လားနားမလည်လားမသိဘူးမသိပေမဲ့ကိုကဟိုနားမလည်ပြန်မေးပါဆိုတာမျိုးလောက်ကိုခင်ပေးတဲ့သဘောလောက်ပဲလုပ်လို့ရပါမယ်။လူနာကဟုတ်ကဲ့ဆိုပြီးပြောလိုက်ပြီးပြီဆိုရင်ဒါပြီးသွားပြီ။အဲ့တော့သူတကယ်နားလည်လားနားမလည်လားကိုမသိနိုင်ဘူး။အဲ့လိုမျိုးဆိုလို့ရှိရင်ဥပမာဒီဆေးလေးပါတွေဆိုလို့ရှိရင်ဟိုဒီလို ibuprofen Tylenol ကိုတစ်လှည့်စီတောက်ပါတို့ဒီလိုတွဲတောက်ပါတို့အဲ့ instruction တွေကတချို့ဆေးကန်းတွေကလည်းအရန်ရှင်းပြတယ်။ဒါကြတော့လေဒီဆရာဝန်သူနာပြုဟို nurse practitioner တူတူရောက်စီပေါ်မှာပဲမှုတည်တယ်တချို့ကြတော့လေအရန်ကိုရှင်းပြတာရှိတယ်တချို့ကြတော့လေဟိုဒါတီးပြီးသားပဲဆိုပြီးတော့မရှင်းပြတာမျိုးရှိတယ်ဒီအစင်အပြေဆုံးဆေးကုသမှုရဖို့အတွက်ကစကပြန်ကြီးပဲတော်နေလို့လည်းမရဘူးဆရာဝန်ကြီးပဲအားကုတ်နေလည်းမရဘူးလူနာလည်းအဓိကအရေးကြီးတယ်ဖို့ခနောက်ဆိုင်လိုမျိုးပေါ့နော်လူနာပြောတာကိုလုံးစေးပတ်စေးပြောနိုင်ရင်စကပြန်အနေနဲ့ကဒီလုံးစေးပတ်စေးကိုဆရာဝန်ကိုကိုကသတင်းပို့ပေးနိုင်တယ်အော်ဆရာဝန်ပြန်ရှင်းပြတဲ့ဟာကိုလေကိုကလူနာကိုမချွင်းမချံပြန်ပြီးပြောပေးနိုင်တယ်။အဲ့လိုမျိုးဆိုတော့ဒါသုံးဦးသုံးဖက်ပေါ့နော်။လူနာကလည်းကိုရဲ့ဒီကိုဘာယောဂါလေးတွေဖြစ်တယ်၊ဘာဆေးလေးတွေတောက်တယ်စသဖြင့်အဲ့လိုတိတိကျကျပြောပေးနိုင်လေ။ဆရာဝန်ဘက်ကလည်းကုသမှု ဝန်ဆောင်မှုကုသမှုပေးရတာအကောင်းဆုံးဖြစ်လေစကားပြန်အနေနဲ့ရလေကိုယ့်ရဲ့ဒီဝန်ဆောင်မှုအနေနဲ့ဆောင်ရွက်ပေးရတာအရန်အဆင်ပြေတာပေါ့နော်အချိန်မလင့်ဘူ
းဟုတ်ဆိုတော့အခုအရာကြောင့်ပေါ့နော်ဒီဂျီနာရဲ့ဒီ American Burmese Interpreters Association ကနေပြီးတော့မှအဲ့လိုမျိုးတည်တင်တဲ့အကြောင်းချက်ကလေးတွေကိုခေါင်းစဉ်မျိုးစုံနဲ့ဗီဒီယိုတိုလေးတွေစပြီးတော့တင်ပေးနေတာတွေ့ပါတယ်ဆိုတော့အဲ့လိုတင်ပေးဖြစ်တဲ့အကြောင်းကိုလည်းရှင်းပြပေးပါပါရှင
်လောက်ခဲ့တဲ့သတ္တန်တစ်လျှောက်မှာပေါ့နော်ဒီလူနာလည်းဒီလိုပြဿနာမျိုးဖြစ်တယ်နောက်လူနာလာလည်းအလားတူပြဿနာပဲဖြစ်တော့ကိုယ့်ရဲ့စိတ်ထဲမှာတော့အော်ဒီလိုဘလို့ရှင်းပြရင်ကောင်းမလဲမသိဘူးလက်လန်းမိတဲ့လောက်တော့ကိုရှင်းပြနေတာပေါ့နော်ဒါပေမဲ့ဒီလို Facebook ပေါ်မှာ page လုပ်တာတို့ဒီ video လုပ်တာတို့စာရေးတာတို့လည်းမလုပ်ဖြစ်ဘူးအဲ့လိုနဲ့ပဲတဖြည်းဖြည်းဖြစ်လာပြီးတော့ဒီအခုဟိုအောင်ရဲ့ idea ပေါ့နော်ဒီလုံဖို့ကင်ဘက်တယောက်ကဟိုဒီလိုမျိုးတွေဆိုရင်တော့အဆင်ပြေမယ်ဟို page တစ်ခုလေးလောက်အောင်စိတ်ဝင်စားမှုရှိလားဆိုတော့အဲအဲ့ဒါဆိုလို့ရှိရင်တော့ကိုယ်လည်းစိတ်ဝင်စားတယ်အားဖြည့်မယ်ဆိုပြီးတော့ဟောအကုန်လုံးကဟို full time နေလဲလုပ်နေကြတယ်ဆိုတော့ကိုယ်ရိုးရဲ့အားလက်တဲ့အချိန်လေးတွေမှာပေါ့နော်တက်နိုင်သလောက်ဒီ video လေးတွေဟောရိုက်စာလေးတွေရေး editing လေးတွေလုပ်ပြီးတော့သိသင့်တာလေးတွေပေါ့ကိုတို့ဈေးရုံဈေးကန်းနေမှာရှင်းပြခွင့်မရလိုက်ပဲနဲ့လစ်ဟာနေတဲ့အကွက်ကလေးတွေကိုဖြည့်ပေးတဲ့သဘောပါ
ဆိုတော့အခုအမေရိကန်ပြည်ထောင်စုမှာဂျီနာကဒီစကားပြလုံးသက်12နှစ်ရှိတဲ့ကိုယ့်ရဲ့ဟိုတတဟိုအတွေ့အကြုံရှိသူတယောက်အနေနဲ့ပေါ့နော်အဲ့လိုမျိုးစကားပြဝန်ဆောင်မှုလိုတဲ့သူတွေအနေနဲ့အထူးကဘာအရေးကြီးဆုံးသိထားသင့်တယ်လို့ရောအကြံပြုချင်ပါလေရှင
်။ကျမရဲ့စကားပြတွေကိုအသုံးပြုပါဆေးရုံဆေးကန်းနေသည့်အခမဲ့ကိုပေးပါတယ်ဒါဥပဒေအရလည်းလူနာတယောက်ရဲ့ရပိုင်ခွင့်ကိုဖြစ်တယ်။နောက်တစ်ခုကဒီကျမတို့ကျမရဲ့စကားပြဖြစ်ဖို့ဆိုတာကတင်နန်းတွေအများကြီးတက်ရတယ်စာရီအများကြီးကျက်ရတယ်စာမွေးတွေဖြည့်ရတယ်စာမွေးတွေအောင်ပြီဆိုတော့မှတို့ကဒါကတော့ဖြင့် qualified စကားပြန် certified စကားပြန်စသဖြင့်ပေါ့နော်ကိုဖြည့်တဲ့စာမွေးတွေပုံမှန်မူတည်ပြီးတော့အဲ့လိုလောက်ခွင့်တရားဝင်လောက်ခွင့်ရှိတာပေါ့အဲ့တော့နားမလည်မချင်းမေးပါစကားပြန်တွေဖြည့်ပါမယ်စကားပြန်တွေဘာသာဟိုကိုကနားမလည်မချင်းဖြစ်နေတယ်ဆိုတဲ့ဟာကိုဆရာဝန်လည်းသိစေရမယ်ဆရာဝန်ပြောတဲ့အတိုင်းကိုလည်းလူနာကိုဘာသာပြန်ပေးရမယ်ဒါကကျမတို့ရဲ့ဒီအလုပ်ပေါ့နော်ကိုတို့ရဲ့အလုပ်ကဒါပေါင်းကူတရားအနေနဲ့ဆိုတော့ဝန်ဆောင်မှုကပေးပါတယ်လူနာတွေဘက်ကမေးဖို့ပဲလူနာပါအဲ့တော့ဆရာဝန်တွေကလည်းအရန်ရှင်းပြခြင်းပါတယ်အဲ့တော့မမေးရင်တို့မဖြေနိုင်ဘူးအဲ့ဒီအတွက်မေးပါအာမနာပါနဲ့ကို့အခြေအနေကိုကိုဟိုသိအောင်လုပ်ပါကိုကျမရဲ့ကိုဂယုစိုက်နိုင်အောင်ပေါ့နော်
ကျမရေးဆရာစကားပြန်ချိနာဖြစ်ပါရဲ့ရှင်စကားပြန်တွင်အနေနဲ့ဒီချင်းဝဲကြောင့်အပေါ်ဖြစ်ဘာသာပြန်လို့မရတဲ့အတွက်တစ်ခါတလေမှတည်တည်တဲ့အကြောင်းချက်တွေကိုအပြည့်အဝရှင်းပြခွင့်မရတာမျိုးကသူတို့အတွက်အဓိကစိန်ခေါ်မှုဖြစ်တယ်လို့ပြောပါရဲ့ရှင်ကျမဆင်းပြန်ပါမှာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဘရူနိုင်းနိုင်ငံကတော်ဝင်မင်းသားအဗ်ဒူမာတင်မင်္ဂလာဆောင်သွားပါပြီကဘာမှာအအောင်မြင်ဆုံးအမှုပညာရှင်တစ်ဦးဖြစ်တဲ့ American Pop ဆိုတော့ Taylor Swift ဟာ2024iHeart Radio ဂီတအစုချင်းမြန်ဖွဲ့အတွက်စုနေရ6ခုအတွက်ဇဂါဒင်တစ်ဂျူရွေးချယ်ခံထားပါတယ်ဒီလိုအမှုပညာသတင်းတူတွေကိုတက်တန့်ရောက်သတင်းလွှာမှာမတ်ရေးတန်နာကျော်တင်ဆက်ထားပါတယ်ရှင်
အရှာဒေတာကတောင်ဝင်မိသားစုတွေမှာနာမည်အကြီးဆုံးလူသိအများဆုံးသူတွေကတအုပ်ဖြစ်တဲ့ဘရူနိုင်းနိုင်ငံကတောင်ဝင်မင်းသားအဗ်ဒူမာတင်မင်္ဂလာဆောင်သွားခဲ့ပါတယ်။သူ့ရဲ့ဇနီးလောင်းနဲ့ထိန်းများလက်ထပ်ပွဲကို၁၀ရက်ကြာကျင်းပတာဖြစ်ပါတယ်။ အဲ့ဒါတော့စနေနေ့ရွယ်တော်ဝင်မင်းသားမာတင်ကအာရှမှာအမျိုးသမီးတွေအတွက်စိတ်ကူးရင်စရာအကောင်းဆုံးအိမ်နောက်ဘက်တစ်ဦးဖြစ်တယ်လို့သတ်မှတ်ခံရတယ်သူပါသူလက်ထပ်လိုက်တဲ့ဇနီးကတော့ဘရူနိုင်းဆူတန်ဘီယင်းရဲ့အထူးကျန်ပေးဖြစ်သူရဲ့မြေမအနီရှာရော့ခ်စနာအီဇာကာလီဖေပါ ဇန်နဝါရီလ17ရက်နေ့တနင်္ဂနွေနေ့ကကျင်းပတဲ့မင်္ဂလာခန္ဓာအပြီးမှာတော့သူတို့ဇနီးမောင်နဲ့ဘန္နာစာရီဘဂဝဲမြို့တော်ရဲ့လမ်းတွေကိုတော်ဝင်မော်တော်ယာဉ်တန်းနဲ့လှည့်လည်ပြီးတော့ပြည်သူတွေကိုနှုတ်ဆက်ခဲ့ပါတယ်ဇန်နဝါရီလ17ရက်နေ့ကြာသာရင်းနေ့ကလေးကဘလီမှာဘာသာရေးထုံးတမ်းဆီလာနဲ့လက်ထပ်ခဲ့ပါတယ်မင်းသားမာတင်ကဆူတန်ဘီယင်းရဲ့အသားသမီးတွေထဲမှာ10ဦးမြောက်ရင်သ ော့ဘေးအရရာကိုဆက်ခံနိုင်တဲ့သူတွေထဲမှာ6ဦးမြောက်နေရမှာရှိတာပါသူကအခုနှစ်ပိုင်းတွေဒီမှာပိုထင်ရှားလာတာကတော့တိုင်းပြည်အတွက်တန်ရင်းတမန်ကင်လုပ်ငန်းတာဝန်တွေကိုဖားခင်ဖြစ်သူနဲ့အတူလိုက်ပါဆောင်ရွက်လို့ဖြစ်ပါတယ်ကမ္ဘာမှာအောင်မြင်ဆုံးအနုပညာရှင်တူဖြစ်တဲ့ American Pop ဆိုတော့ Taylor Swift ဟာ2024 I Heart Radio ဂီတာဆုချီးမြှင့်ပွဲအတွက်ဆုနေရာ၉ခုစကားတင်တစ်ကြိုရွေးချယ်ခံထားရပါတယ်။သူ့ရဲ့နောက်မှာတော့ Jelly Roll, 21 Savage, ဆုရှိဆုစီတွေစကားတင်ရွေးခံထားရပြီးတော့ Olivia Rodrigo ကတော့ဆု၆ဆုတွေတစ်ကြိုရွေးခံထားရပါတယ်။I Heart Radio Guitar ဆုချီးမြှင့်ပွဲကတနေ့လုံးသူတို့ Radio Line တွေနဲ့သူတို့ရဲ့ Radio Application တွေမှာအဖွင့်ပေးရတဲ့သချင်းတွေဆိုတဲ့အဆိုတော်တွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်တဲ့ဆုဖြစ်ပါတယ်။ပေးသက်တွေကမဲပေးလို့ရပြီးတော့အကောင်းဆုံးသချင်းစာသာအကောင်းဆုံး Guitar Video အများဆုံးအားပေးဆုံးလူထုပရိသတ်ရှိသူလူကွန်ရက်ပေါ်မှာလူကြိုက်များသူ Guitar Key အကောင်းဆုံးဓာတ်ပုံဆရာတနေ့အတွင်းမှာ TikTok ပေါ်ကလူကြိုက်အများဆုံးတချင်းအကြိုက်ဆုံးဂီတခီးစတိုင်တို့အပြင်စုမျိုးစားတဲ့နှစ်ခုဖြစ်တဲ့ဖန်သားပြင်ပေါ်ကအကြိုက်ဆုံးတချင်းအကြိုက်ဆုံးမိတ်ဆက်တေးအယ်ဘမ်တို့ဖြစ်ပါတယ် iheartradio.com/awards ရဲ့လိမ့်ဆောင်မှာစတင်ပြီးမဲပေးလို့ရပါတယ်မလ25ရက်နေ့ညတကောင်မတိုင်းမီ10မိနစ်ည7:59အထိဖွင့်ထားပေးမှာပါတင်တဲ့အတွက်စုခုနှစ်မျိုးအစ်စ်ပါလာတာပါအစ်စ်ပါတဲ့အထဲမှာကိုရီးယား K-pop ဂီတာလည်းပါပြီးတော့ K-pop အနုပညာရှင်စုနဲ့ K-pop အကောင်ဆုံးတင်အကောင်ဆုံး K-pop အနုပညာရှင်တင်စုတို့ဖြစ်ပါတယ်တနည်းတော့အကောင်ဆုံးတင်စုအတွက် Taylor Swift ဆိုထားတဲ့ Cruel Summer တချင်က Prima နဲ့ Selena Gomez နှစ်ယောက်တည်းတင်ဆိုတဲ့ Calm Down နောက်တော့ Metro Boomin Weekend နဲ့ 21 Savage တို့ရဲ့ Creepin' ဆိုတဲ့တချင် Dua Lipa ရဲ့ Dance the Night ပြော Tracy Chapman တချင်ကိုပြန်ပြီးတော့တိဆူထားပြီးတော့ဆုလဲရထားဖြစ်တဲ့ Luke Combo ရဲ့ First Car နောက်ပြီးတော့ Sora Miley Cyrus ရဲ့ Flowers Kill Bill Morgan Wallen ရဲ့ Last Night Doja Cat ရဲ့ Paint the Town Red နဲ့ Olivia Rodrigo ရဲ့ Vampire ဆိုတဲ့တချင်တွေကိုစကားတင်ရေးထားပါတယ်ဆူပီဝဲအခမ်းအနားကိုတော့ Los Angeles မြို့မှာတည်ရှိတဲ့ Dolby Theater ကနေပြီးတော့ဧပြီလ၁ရက်နေ့ည၈နာရီမှာ Fox ရုပ်သံလိုင်းကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပြသမှာပါ။ American ပြည်အောင်စုတွင်မှာရှင်တော့ iHeart Radio Line တွေနဲ့ Online တွေမှာရှင်တဲ့သူတို့ရဲ့ Application ကနေပြီးတော့ဓာတ်ရိုက်နားဆင်လို့ရပါတယ်ရှင်
။တွင်ပါဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။VOE ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာအမေရိကန်တပ်သား၃ယောက် drone ယာဉ်နဲ့တိုက်ခိုက်ခံရမှုကြောင့်သေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးအကျိုးဆက်ကြီးမားမဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်ဖို့အမေရိကန်ကစီစဉ်နေတယ်လို့သမ္မတအင်ပီရိုကတင်းလာနေမှာပြောဆိုလိုက်ပါတယ်။ Syria နဲ့ဆက်အနီးဂျော်ဒန်အရှေ့မြောက်ပိုင်းကအမေရိကန်စစ်သားတွေနေထိုင်ရာနေရာကိုတိုက်ခိုက်ခဲ့တာမှာစစ်သား34ယောက်လည်းဒဏ်ရာရရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်အပေါ်ထိခိုက်နိုင်ခြင်းအကျင့်ပြဲချဆမှုလူ့အခွင့်အရေးနဲ့အလို့သမားအခွင့်အရေးချိုးဖောက်မှုတွေအပြင်းမိနိုင်ခြင်းကိုစီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေသတိပြုစဉ်းစားနိုင်မှုအတွက်နောက်ဆက်တွဲအကြံပြုစာလွှာကိုအမေရိကန်အစိုးရကတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်နိုင်ငံခြားရေးရာဆက်ကော်မတီဥက္ကဋ္ဌခရစ်စမစ်ကလက်ခံကျင့်ပတဲ့မြန်မာပြည်ကလူနည်းစုခရစ်ယာန်ဘာသာဝင်တွေဖိနှိပ်ခံရမှုတိုးလာတဲ့အခြေအနေအစဉ်ခံစားတင်သွင်းတဲ့ပွဲမှာမြန်မာအရေးနှစ်ဆတိုးလှုပ်ဖို့ကို Congress အမတ်ခရစ်စမစ်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဟာ 2024ခုနှစ်မှာခရီးယံဘာသာဝင်တွေကိုယုံကြည်ရာကိုယ်ကိုဝတ်ပြုဖို့အတွက်ခက်ခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာရှိနေတဲ့အခြေအနေကိုတင်းနှင်းလာနေကတင်းသွင်းမှုမှာဖော်ပြထားပါတယ်။မြန်မာအချက်တဲကိုဖြည့်ရှင်းရမှာအလုံးသဘောတူထားချက်၅ရအကောင့်ထဲပေါ်အောင်ဆက်လက်တွန်းအားပေးဖို့အာဆီယံဖွဲ့ဝင်တွေကဆက်လက်ကင်ဆယ်ထားတဲ့အတွက်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကဝမ်မြောက်ဝမ်းသာကြိုဆိုကြောင်းအင်ဒိုနီးရှားနိုင်ငံပိုင်သတင်းဌာနကဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီခန့်နဲ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။